Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ4ရက်စနေနေ့မနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်ထုတ်လင်းနေပါပြီဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းဝင်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါကျွန်တော်ကဇွန်ဘိုးကျော်ပါဒီကနေ့မနေ့ကင်းသတင်းတွေကိုကိုခင်ပေါင်းစိုးမင်းနဲ့အတူပြောပြသွားပါမယ်ဒီကနေ့သတင်းတွေထဲမှာအာဆီယံကိုယ်စားလှယ်မြန်မာပြည်ကိုတွားရောက်ဖို့ရက်အတိအကျရရှိဖို့ကြိုးစားနေတဲ့သတင်းအမေရိကန်ကာကွယ်ရေးဝန်ကြီးပါရှားပင်လယ်ကွေ့နိုင်ငံတွေကိုတွားရောက်ဖို့ရှိတဲ့သတင်းစတဲ့ကဘာနဲ့မြန်မာကသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်မြန်မာနဲ့သတင်းတွေကိုတင်ဆက်ပြီး CAPT ပခရောကိုဗစ်ကပ်ဘေးပါကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအလို့ကန်အခွင့်လန်းအရင်ကတည်းကပိုရှားပါလာတယ်လို့ဒေသခံတွေပြောတဲ့သတင်းပေးပို့ကြမှာရော
အလို့တကူခေါ်တဲ့ကြားလို့ရှိရင်ညီမတို့ကတော့အပြေလောကြားပါစေကြောင်းနဲ့ဆိုပြီးတော့ရှေ့ကိုတိုးပြီးတော့တော်ရှောင်းပါတယ်ဒါပေမဲ့လည်းအခက်ခဲတွေကကြတော့တချို့အရာတွေကကြတော့ကိုကရှင်နေဖြစ်နေရတဲ့အဲ့လိုမပါလာတဲ့ရှိတာပေါ့
ရခိုင်ဒေသခံအမျိုးသမီးတူပြောကြားသွားတာပါဒီအကြောင်းနဲ့အတူကိုဗစ်ကြောင့်ပိတ်ပင်ထားတဲ့ထိုင်းနိုင်ငံကဖူကက်ဒေသကမ်းခြေကိုပြန်ဖွင့်ပေးလိုက်ပြီဆိုတဲ့သတင်းနဲ့ 9/11 တိုက်ခိုက်မှုအနှစ်20ရှိလာချိန်မှာအမေရိကန်စစ်ဝန်ထမ်းတဦးရဲ့အတွေ့အကြုံတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အမျိုးသမီးကန္တသုတဆုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကန္တတွေကိုလည်းထုတ်လွှင့်ဦးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် A1 Mode Yusuf ဟာမြန်မာနိုင်ငံကိုဗန်နစ်တောခွင့်ရမယ်ဆိုတာသိရဖို့ကြိုးစားနေတဲ့ဖြစ်ကြောင်းမလေးရှားနိုင်ငံသားဝင်ကြီးဒါဒူအဗ်ဒူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူနဲ့မစ္စတာ A1 ဟာပြီးခဲ့တဲ့ဗုဒ္ဓနေ့ကဆက်သွေးမြန်မာနိုင်ငံပြည်မြန်မာပြည်ကိစ္စနဲ့ပတ်သက်ခဲ့လို့ဆွေးနွေးခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ရွေးချယ်ထားသူဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုသွားတဲ့အခါအာဆီယံသဘောတူညီချက်နံပါတ်5အရမြန်မာနိုင်ငံကအဖွဲ့အစည်းအသီးအသီးနဲ့တွဲဆုံခွင့်ရဖို့လိုတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဒါအပြင်နောက်လာတဲ့မှာပြုလုပ်မယ့်အာဆီယံထိပ်သီးအစည်းအဝေးမတိုင်မီအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားရောက်ခွင့်ရသင့်တယ်လို့သူ့ရဲ့အမြင်ကိုလည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအတွက်အထောက်အပံ့တွေပေးပို့ရမယ့်အစီအစဉ်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးစင်တာ AHA အနေနဲ့မြန်မာနိုင်ငံကပဋိပက္ခဖြစ်ပွားနေတဲ့နေရာတွေစီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အစဉ်အသင့်မဖြစ်သေးတာနဲ့ပတ်သက်ပြီးစိုးရိမ်ပကင်းဖြစ်ကြောင်းလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာပါရှန်ပင်လယ်ကွေ့ဒေသတွင်းကမဟာမိတ်နိုင်ငံတွေကိုပနက်ပန်တနင်္ဂနွေနေ့မှာသွားရောက်ပြီးအာဖဂန်နစ္စတန်နိုင်ငံကလေကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအကူအညီပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောမှာဖြစ်ပါတယ်။ဒါကြောင့်ကာတာ၊ဗာရိန်း၊ကူဝိတ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုသွားရောက်မှာဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကမနေ့တောက်ကြနေ့ကပြောပါတယ်။ဒါအပြင်သူ့အနေနဲ့အဲ့ဒီဒေသတွေမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလည်းသွားရောက်တွေ့ဆုံမှာဖြစ်တယ်လို့ကာဗီကပြောပါတယ်။ဒီတော့အတွင်းမှာကာတာနိုင်ငံရဲ့ဝန်ကြီးကအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ရဲ့နိုင်ငံတကာလေဆိပ်ကိုပြန်လည်ဖွင့်လှစ်ပေးဖို့ကူညီလှုံ့ဆော်ပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဘယ်အချိန်မှပွင့်လင်းမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိပါဘူး။အဲ့ဒီအတွက်ကာတာနဲ့တူရကီနိုင်ငံကစက်မှုပညာရှင်တွေအာဖဂန်နစ္စတန်နိုင်ငံကိုအကူအညီပေးဖို့လေကြောင်းကနေထွက်ခွာသွားပြီလို့ဆိုပါတယ်။အနောက်နိုင်ငံအနောက်ပိုင်းဟီရက်မြို့မှာတော့အမျိုးသမီးတွေဟာဟိုအရင်တခါကတာလီဘန်တွေအာဏာရခဲ့စဉ်ကလူကြောင်းမတည့်ရခေါင်းမီးချုံမဲ့ဝတ်ဆင်ရအလုပ်လုပ်ခွင့်ညှင်းပယ်ခံရစတဲ့သူတို့အခွင့်အရေးတွေပြန်လည်ရုပ်သိမ်းမှာကိုစိုးရိမ်ပြီးတာလီဘန်အဖွဲ့ကိုစန့်ကျင်ဆန္ဒပြနေကြပါတယ်ကုလသမဂ္ဂစာနာဧကအစီအစဉ် WFP ကလည်းပြီးခဲ့တဲ့လကအာဖဂန်နစ္စတန်နိုင်ငံမှာလူ3ဦးမှာတဦးကျစာနာဧကလိုအပ်နေတယ်လို့ခန့်မှန်းတွက်ချက်ထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာမကြာမီပဲအစိုးရအဖြစ်ကျင်ညာတော့မယ်လို့တာလီဘန်အကြီးအကဲအရှိသူကပြောဆိုလိုက်ပါတယ်အစိုးရအဖြစ်ကျင်ညာမယ့်ရက်ကိုတော့အတိအကျမတတ်မှတ်သေးရသေးကြောင်းဒါပေမဲ့မကြာမီကျင်ညာတော့မှာဖြစ်ကြောင်းတာလီဘန်အကြီးအကဲခေါင်းဆောင်တူဖြစ်တဲ့ဘိုင်လေဂရာမီက VOA ကိုပြောဆိုခဲ့ပါတယ် တာလီဘန်နေအနေနဲ့အာဖဂန်မှာလူမျိုးစုအခွင့်အရေးများလူအခွင့်အရေးများကိုလေးစားလိုက်နာတဲ့အစိုးရဖြစ်ဖို့နိုင်ငံတကာအတိုင်းအဝန်ကစောင့်ကြည့်တိုက်တွန်းအားပေးနေပါတယ်အထူးသဖြင့်တော့အမျိုးသမီးများနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုလေးစားအသိမှတ်ပြုဖို့တွေပါဝင်ပါတယ်တာလီဘန်နေအနေနဲ့အခုကာလကိုပဲအတော်နိုင်ငံအတော်များများနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေရှိနေပြီးတစုံတရာပြဿနာရှိလိမ့်မယ်လို့မျှော်လင့်မှထားတဲ့အကြောင်းခါမီကပြောဆိုပါတယ်ပါကစ္စတန်မှာရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရဲ့ဝင်ကြီးကတော့ဗြိတိန်ဟာတာလီဘန်တွေကိုအစိုးရတရားအနေနဲ့အသိမှတ်ပြုမထားပေမဲ့တာလီဘန်အနေနဲ့တိုက်ရိုက်ဆက်သွယ်လှုပ်ဆောင်ဖို့တော့အရေးပါတဲ့အကြောင်းပြောဆိုပါတယ်အသည့်ဖြစ်ပေါ်လာမဲ့တာလီဘန်အစိုးရဟာအရင်လိုပဲပြန်ဖြစ်မလာဆိုတဲ့စိုးရိမ်ချက်တွေကြောင့်အမေရိကန်နဲ့နိုင်ငံတကာငွေကြေးအဖွဲ့တွေကတော့အာဖဂန်နစ္စတန်နိုင်ငံကိုပေးမဲ့ငွေကြေးအကူအညီအစီအစဉ်တွေကိုရပ်ဆိုင်းထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကတော့အာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးဖို့ဆုံးဖြတ်ထားတာတွေကိုဆက်လက်ကင်ဆယ်သွားမှာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူနီပရက်ကပြောဆိုပါတယ်
။ရုရှားနိုင်ငံအနေနဲ့ဇာဘက် 2021 စီရေးလေ့ကျင့်မှုကိုပွင့်လင်းမြင်သာမှုရှိပြီးတပ်ဖွဲ့ဝင်ဘယ်လောက်ပါဝင်မယ်ဆိုတာအတိအလင်းကြေညာပေးဖို့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတော်ဒင်ဘတ်ကမနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။
The message is that Russia should behave in a predictable and transparent way.
အခုလိုပြောဆိုရတာကတော့ရုရှားအနေနဲ့ပွင့်လင်းမြင်သာမှုရှိပြီးကြိုတင်ကြေညာတဲ့လူရုံးလုံးစင်တိုင်းလိုက်နာပေးဖို့ဖြစ်ပါတယ်။ရုရှားနဲ့သူ့မဟာမိတ်ဘယ်လာရုစ်နိုင်ငံတို့ဇာဘက်လို့ခေါ်တဲ့ပူးတွဲစီရေးလေ့ကျင့်မှုကိုကျွန်တော်တို့အနေနဲ့အနီးကပ်လေ့လာနေပါတယ်။ဒီစီရေးလေ့ကျင့်မှုဟာအရင်ကသူတို့ကြေညာထားတဲ့တပ်ဖွဲ့ဝင်အရေးအတွက်ထက်တိတိသာသာကျော်လွန်နေတယ်လို့ပြောပါတယ်။ဥရောပပူပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့အစည်း OSCE ရဲ့လေးလာမှုကိုမဖြစ်မနေလိုက်နာပေးရမယ်ဆိုတဲ့ဗီယင်နာသဘောတူညီချက်အရကိုရုရှားအနေနဲ့ဆောင်ရွက်ပေးတင်တယ်လို့လည်းပြောပါတယ်။အဲ့ဒီစီးရဲလေးချင်မှုနဲ့အနီးဆုံးရှိကြတဲ့ Baltic နိုင်ငံတွေ၊ Ukraine နဲ့ Poland နိုင်ငံတို့ကိုအထူးစိုးရိမ်စရာဖြစ်လာစေတယ်လို့လည်းဆိုပါတယ်။ရုရှားအနေနဲ့နိုင်ငံတကာသတ်မှတ်ချက်တွေကိုလစ်လျူရှုပြီးစီးရဲလေ့ကျင့်မှုအရွယ်အစားအင်အားကိုလျှော့ပြကြေညာလေးရှိတယ်လို့နေတိုးတပ်ဖွဲ့ရဲ့အရာရှိတွေကပြောဆိုပါတယ်။အဲ့ဒီစီးရဲလေ့ကျင့်မှုမှာ drone မောင်းသူမဲ့လေယာဉ်တွေ၊ဒုံးကျည်တွေနဲ့လက်နက်အသစ်တွေကိုအသုံးပြုပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေကိုတိုက်ခိုက်တဲ့ပုံစံကြီးမားတဲ့စီးရဲလေ့ကျင့်မှုတစ်ခုကိုလှုံ့ဆော်ပြမှာဖြစ်တယ်လို့အနောက်နိုင်ငံကျွမ်းကျင်သူတွေကယုံကြည်နေကြပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 9413ညပိုင်းဒိုမီတာ51 kHz 9859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်တရင်တွေကိုဆက်လက်တင်ပြပေးပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိုင်ဒါမိုနိုင်တိုင်အပြင်းထန်ခံစားရတဲ့တောင်ပိုင်းလူဝီဇီယားနာပြည်နယ်ကိုမနေ့ကတောက်ကြနေမှာတွားရောက်ကြည့်ရှုခဲ့ပါတယ်။မုန်တိုင်းသင်းဒေသအတွင်းလျှက်စစ်မီးပြတ်တောက်နေတဲ့လူတသန်းကျော်နဲ့တောက်သုံးရင်မရတဲ့လူ6သိန်းကျော်အတွက်အမြန်ဆုံးဆောင်ရွက်ပေးနိုင်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲအက်ဒဝါ့နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့တွားရောက်ခဲ့တာပါ။ပျက်စီးသွားတဲ့မြို့ရွာတွေကိုအကုန်လုံးပြန်လည်ကောင်းမွန်လာတဲ့အထိဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်
။ And we're in this together and so we're not going to leave any community behind. Rural
ကျွန်တော်တို့အနေနဲ့အားလုံးကိုအတူတကွလှုပ်ဆောင်သွားမှာပါခြေလက်ပဲဖြစ်ဖြစ်မြို့ပြပဲဖြစ်ဖြစ်ကံယိုရမ်းပဲဖြစ်ဖြစ်ကုန်းတွင်ပိုင်းမှာပဲဖြစ်ဖြစ်ဘယ်သူ့ကိုမှချမ်းမထားခဲ့ပါဘူးအားလုံးကိုပြန်လဲကောင်းမွန်လာတဲ့အထိပြီးဆုံးတဲ့အထိကျွန်တော်တို့အတူလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့တမရကပြောဆိုသွားတာပါတမရဟာမုံတိုင်းတိုင်းအပြင်းထန်ခံခဲ့ရတဲ့မြို့တစ်ခုဖြစ်တဲ့ Lafourche Paris ကိုလည်းလေရင်နဲ့ပြန်တန်းကြီးရှုခဲ့ပါတယ်လူသသိန်းကျော်ရှိတဲ့အဲ့ဒီမြို့ကလေးမှာအင်ဂျင်အားလုံးရဲ့၄ပုံတစ်ပုံပျက်စီးခဲ့ပါတယ်မုံတိုင်းပြင်းထန်တိုက်ခိုက်ခံရတဲ့မက္ဆီကိုပင်လယ်ကွေ့ဟာအမေရိကန်ပြည်ထောင်စုမှရေနံချက်ဆက်ယုံနေအများအပြားရှိပြီးလောင်စာဆီအများဆုံးထုတ်လုပ်တဲ့ဒေသဖြစ်ပါတယ်။မုံတိုင်းကြောင့်လူဝီဇီယားနာပြည်နယ်မှာ၉ဦးသေဆုံးခဲ့ပြီးနယူးယောက်၊နယူးဂျာစီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာစုစုပေါင်း48ဦးသေဆုံးခဲ့ပါတယ်
။တောင်အာဖရိကနိုင်ငံတို့အမေရိကန်ကဂျွန်ဆင်အန်ဂျွန်ဆင်ကိုဗစ်ကာယောဂါကာကွယ်ဆေးကိုဥရောပနိုင်ငံတွေစီတင်ပို့တော့မှာမဟုတ်ပဲအဲ့ဒီအစအာဖရိကတိုက်အတွင်းကနိုင်ငံတွေကိုပဲဖြန့်ချီသွားမယ်လို့အာဖရိကသမဂ္ဂ EU ကမနေ့တောက်ကြနေ့ကကြေညာလိုက်ပါတယ်။ဒါအပြင်ဥရောပကိုတင်ပို့ထားတဲ့တန်ပေါင်းများစွာသောဂျွန်ဆင်အန်ဂျွန်ဆင်ကိုဗစ်ကာယောဂါကာကွယ်ဆေးတွေဟာအခုအခါမှာကုန်လောင်ယုံထဲမှာပဲတင်ထားတာဖြစ်ပြီးဒါတွေကိုလည်းတောင်အာဖရိကကိုပြန်ပို့မှာလို့EU ရဲ့ COVID-19 ကိုယ်စားလှယ် Strike Masiriwa ကမနေ့ကပြောပါတယ်။အမေရိကန်ဆေးဝါးထုတ်လုပ်ရေးလုပ်ငန်း Johnson & Johnson နဲ့သူ့ရဲ့ကိုဗစ်ကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာထုတ်လုပ်တဲ့ Aspen Pharmacare ဆေးဝါးထုတ်လုပ်ရေးလုပ်ငန်းတို့အကြားသဘောတူညီချက်အရဆေးတွေကိုဥရောပတိုင်းနိုင်ငံတွေကိုတင်ပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းချမ်းသာတဲ့နိုင်ငံတွေမှာပထမအကြိမ်ကာကွယ်ဆေးထိုးပြီးနောက်ထပ်စွမ်းအားမြင့်ထပ်မံဆေးထိုးဖို့အထူးတောင်းစီစဉ်နေချိန်မှာအာဖရိကတစ်ဒိုင်လုံးမှာရှိတဲ့လူဦးရေရဲ့300ခန့်လုံးတောင်မှပထမဆုံးအကြိမ်ကာကွယ်ဆေးထိုးဖို့မရသေးတဲ့အတွက်ဝေဖန်မှုတွေပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်ခင်ဗျာ
။ဗီယက်နမ်နိုင်ငံမှာကိုဗစ် -19 အပြင်းထန်ဆုံးခံစားခဲ့ရတဲ့ဟိုချီမင်းမြို့တော်မှာအပြင်ပထွက်ရအမိန့်ထုတ်ပြန်ထားရကနေလာမယ့်စက်တင်ဘာလ15ရက်နေ့မှာစီးပွားရေးလုပ်ငန်းတွေအပါအဝင်ပြန်လည်ဖွင့်လှစ်တော့မှာဖြစ်ကြောင်းစဉ်းစားနေပါတယ်။ကိုဗစ်လုံးဝကင်းစင်ပပျောက်ရေးမူဝါဒကနေကိုဗစ်ရောဂါပိုးနဲ့အတူရှင်တွဲနေထိုင်ရေးမူဝါဒကိုပြောင်းလဲဖို့အစိုးရကစဉ်းစားနေပါတယ်။လူဦးရေကိုးစားကြောင့်နေထိုင်လျက်ရှိတဲ့ဟိုချီမင်းမြို့တော်မှာဒီနေ့ကုန်နောက်ဆုံးထားပြီးကိုဗစ်ကန့်သတ်ချက်တွေတဆင့်ပြီးတဆင့်ပြန်လဲရုပ်သိမ်းမှုရှိပါတယ်
။ကမ္ဘာတစ်လုံးကိုဗစ်ကံရောဂါကြောင့်မနှစ်2020မှာနေအိမ်ကနေအပြင်မထွက်ရအမိန့်ကန့်သတ်ချက်ဟာလေထုအရည်အသွေးကိုအတော်ကောင်းမွန်သွားစေတယ်လို့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့အစည်း WMO ကမနှစ်တောက်ကြာနေ့ကအစီရင်ခံစာထုတ်ပြန်ပါတယ်။အထူးသဖြင့်လူနေထပ်တဲ့မြို့ကြီးတွေအပါအဝင်အာရှတိုက်ရဲ့သုံးပုံကျော်လောက်မှာအပုံအမွှားပါဝင်တဲ့လေထုညဉ့်ဉန်းမှုတွေရော့ကျသွားတယ်လို့ဆိုပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်ထိတ်တန့်အောင်မြန်မာနိုင်ငံကသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတန်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမယ်အထဲမှာမှအရင်ဆုံးနိုင်ငံကသတင်းတစ်ပုဒ်ကိုတင်ဆက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်တပ်ဖွဲ့တွေဝင်ရောက်ခဲ့တဲ့လွန်ခဲ့တဲ့အနှစ်20အတွင်းအာဖဂန်ပြည်သူတွေရဲ့ထောက်ခံမှုကိုရဖို့ကူညီထောက်ပံ့ရေးလုပ်ငန်းအတော်များများမှာအာဖဂန်တပ်ဖွဲ့တွေပါဝင်ဆောင်ရွက်ခဲ့ကြပါတယ်။တာလီဘန်တွေတိုင်းပြည်ကထွက်သွားတဲ့အချိန်ကြံခဲ့တဲ့သူတွေနဲ့ပြန်ဝင်လာသူတွေရဲ့ဘဝရည်တည်ရေးအတွက်အကူအညီပေးခဲ့တာပါအဲ့ဒီထောက်ပံ့ရေးလုပ်ငန်းတွေမှာပါဝင်ခဲ့တဲ့အမေရိကန်စစ်မှုထမ်းတူရဲ့အတွေ့အကြုံနဲ့ဒီသူ့ရဲ့တပ်ရုပ်သိမ်းတဲ့အပေါ်မှာသဘောထားတွေအကြောင်းကိုတော့ Kane Farabout ပေးပို့တဲ့သတင်းကိုဦးသိန်းထိုက်ဦးပြောပြမှာဖြစ်ပါတယ
်လွန်ခဲ့တဲ့19နှစ်ကျော်2002ခုနှစ်မေလအာဖဂန်နစ္စတန်ကိုအမေရိကန်တပ်တွေသိမ်းယူပြီးစစ်ပွဲဆက်လို့လာပိုင်းတော့ကြာမှာပဲဘရန်ကိုဗိုလ်မှူးတာဝန်နဲ့အာဖဂန်ကိုရောက်ခဲ့ပါလေ Major Brian
Cole ကျွန်တော်ကအမေရိကန်စစ်တပ်အရန်တက်ရင်698ပြည်သူ့ဆက်ဆံရေးတပ်ကတပ်မှူး Brian Cole ပ
ါ Karabakh Bazaar ဆိုတဲ့ဝေးလံတဲ့ရွာကလေးကအရင်တာလီဘန်တွေပိတ်ခဲ့တဲ့ကျောင်းတစ်ကျောင်းမှာဗိုလ်မှူး Brian Cole ကကျောင်းသားတွေအတွက်ကျောင်းသုံးပစ္စည်းတွေဝေခဲ့ပါလေအမေရိကန်တပ်တွေသိမ်းပြီးတဲ့နောက်ကျောင်းနေရာတဝိုက်ကမြေမြုပ်မိုင်းတွေရှင်းပြီးပြန်ဖွင့်ထားတာပါ I look at what we're doing is an
extension of our foreign policy ကျွန်တော်တို့လုပ်ကိုင်ဆောင်ရွက်နေတာတွေဟာနိုင်ငံသားရေးမူဝါဒအတိုင်းဒစိတ်တစ်ပိုင်းတာဝန်ထမ်းဆောင်တာလို့မြင်ပါတယ်ပါကစ္စတန်နဲ့အီရန်ရောက်နေတဲ့သူတွေကအာဖဂန်နစ္စတန်ကိုပြန်လာဖို့သူတို့ဒီမှာပြန်လာရင်ခြေချနိုင်အောင်အကူအညီတွေပေးဖို့ပ
ါတရက်ထဲမှာပဲနောက်ထပ်ဝေးလံတဲ့ရွာလေးတရာကိုသွားပြီးအစားအသောက်တွေသူပေးဝေပါတယ်အာဖဂန်ပြည်သူတွေရဲ့ထောက်ခံမှုကိုရဖို့အမေရိကန်စစ်တပ်ရဲ့မဟာဗျူဟာရကူညီပံ့ပိုးမှုတွေပ
ါအစိုးရလောက်ကမဟုတ်တဲ့အဖွဲ့အစည်းတွေဒီကိုရောက်မလာခင်မှာကျွန်တော်တို့ကြောင်းတုံးပစ္စည်းတွေအစားအသောက်တွေပေးဝေတဲ့အလုပ်ကိုယာယီလှုပ်ဆောင်ပေးတာပ
ါအခု19နှစ်ကျော်ခဲ့ပါပြီ Brian Cole အမေရိကန်စစ်တပ်ကနားယူပြီး Kentucky ပြည်နယ် Lexington မြို့ပြင် Bonds Barracks ဆိုတဲ့ရပ်မှနေထိုင်ရင်းပန်းချံစောင့်ကြတဲ့အလုပ်ကိုလုပ်ပါတယ်အာဖဂန်စစ်ပွဲရဲ့တွေ့ကြုံတွေကသူ့ကို၆လနေစေပဲလို့သူကပြောပါတယ်။ And I have like a phobia
against trash because that's one အမိုက်တိုင်းတိုင်းအသင့်စားလို့ရတဲ့ဘူးတွေထဲမှာဖောက်ခွေရေးပစ္စည်းတွေပါလာမလားဆိုတဲ့စိုးရိမ်စိတ်ကအခုထိရှိနေတုန်းပါပဲ
။ဘလို့ဝဲအန်ဒီရီတွေရှိခဲ့ပြီးမှထမ်းဆောင်ခဲ့တဲ့တာဝန်ဥတီချက်ကရှင်းပါတယ်လို့သူကပြန်ပြောပြပါတယ်။
ကျွန်တော်တို့တာဝန်ကနှစ်ခုပါ။တစ်ခုကလူတွေရဲ့ထောက်ခံမှုရဖို့ရေရင်းတူးပေးတာမျိုးကူညီတာတွေပါ။American တက်တွေကိုလက်ခံလောက်အောင်ထောက်ခံလောက်အောင်လုပ်တာပါဒီတက်ပို့ပြီးတော့ကြေကြေပြန်ကြည့်ရင်တော့ဖွဲ့စည်းလိုက်တဲ့အာဖဂန်စိုးရွားတက်ကိုလူလူကထောက်ခံလောက်အောင်ပါအ
ီရတ်ကို American တွေကျူးကျော်ခဲ့တာကြောင့်အာဖဂန်စစ်ပွဲအပေါ်မှာအာယုံဆိုင်မှုအားနည်းသွားခဲ့တယ်လို့ကိုကဝေဖန်ပါတယ်စစ်စင်ရေးကြီးတစ်ခုကိုတစ်ချိန်တည်းမှာပြစ်မှတ်ထားအာယုံဆိုင်ခဲ့တာကအမှားတစ်ခုလို့သူကသုံးသပ်တာပါအာဖဂန်စစ်ပွဲမှာမှုထမ်းခဲ့တာကြောင့် Brian Go အတွက်တော့မိသားစုဘဝအတွက်မထင်မှတ်တဲ့အပြောင်းလဲတွေလည်းကြုံခဲ့ရပါတယ်။သူအာဖဂန်ကိုသွားခဲ့တဲ့အချိန်မှာသူသမီးကတလားရွယ်ပဲရှိခဲ့တာပါ။ကြံခဲ့တဲ့မိသားစုရည်ရည်အခက်အခဲတွေလည်းကြုံခဲ့ရပါတယ်
။ My wife, she never accepted me going and we never
ကျွန်တော်မိမကအဲ့ဒီကိုသွားတာဘယ်တော့မှလက်မခံခဲ့ပါဘူးဘယ်တော့မှပြန်ပြီးညှိနှိုင်းလို့လည်းမရခဲ့ပါဘူးနောက်ဆုံးတော့ကွာရှင်းလန်းခွဲခဲ့ရပါတယ
်အာဖဂန်နစ္စတန်နိုင်ငံကိုပို့ပြီးတော့ကောင်းမွန်ဒုတိယအောင်လုပ်ပေးနိုင်ခဲ့တယ်လို့ Brian Go ကယုံကြည်ပါတယ်ဒါပေမဲ့လည်းစစ်ပွဲရဲ့ရည်မှန်းချက်ကတော့ပြီးမြောက်အောင်မလုပ်နိုင်ခဲ့ဘူးလို့သူကရှုမြင်ပါတယ်အာဖဂန်စစ်ပွဲအတွက်ကြံခဲ့တဲ့သမိုင်းအမွေကိုဆုံးဖြတ်တဲ့အခါဘာဖြစ်ခဲ့တယ်ဆိုတာနဲ့ပြန်တိုင်းတာလာကပဲအကောင်းဆုံးဖြစ်မယ်လို့သူကမြင်ပါတယ်
We were able to keep similar 9/11
ကလို့သာအာဖဂန်ကိုကျွန်တော်တို့မသွားခဲ့ရင်စက်တင်ဘာ11အကြမ်းဖက်တိုက်ခိုက်မှုမျိုးနောက်တစ်ကြိမ်ထပ်ပေါ်လာနိုင်ပါတယ
်ဒုတိယကမ္ဘာစစ်အပြင်ဂျာမနီနဲ့ဂျပန်မှာအမေရိကန်တပ်တွေစစ်ထားသလိုမျိုးအာဖဂန်မှာလည်းအမေရိကန်တပ်တွေရှိနေတယ်လို့ Brian Go ကမြင်ပါတယ်သူအမေရိကန်စစ်တပ်ကငြိမ်းစားယူပြီးတဲ့အချိန်စိတ်မကောင်းဖြစ်မိတာကတော့အာဖဂန်မှာသူတို့တပ်ဖွဲ့တွေကိုဘာသာပြန်ပေးခဲ့တဲ့သူတယောက်နဲ့အဆက်အသွယ်မရတော့တာလို့ Brian Go ကပြောပါတယ်
Hi you there I'm hoping I can track him down
and Namega hide that သူကိုကျွန်တော်ပြန်ရှာပြီးတကယ်လို့အမေရိကကိုလာနိုင်မယ်ဆိုရင်စပွန်ဆာပေးဒီကိုခေါ်နိုင်မယ်လို့မျှော်လင့်နေပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအာဖဂန်နစ္စတန်ကလူတွေများပြားကိုကယ်ထုတ်ခဲ့တဲ့အချိန်အမေရိကန်တပ်တွေအတွက်လှုပ်လှုပ်ပြီးခဲ့တဲ့သူတွေဘာသာပြန်ပြီးခဲ့တဲ့သူတွေပါဝင်มาတယ်ဒါပေမဲ့လည်းလူတွေဝေယုံသုံးကားနဲ့ဖြိုဖျက်ပြေးလွှားနေခဲ့ရတဲ့ကယ်တင်ခဲ့ရတဲ့ဖြစ်စဉ်တွေမှာသူခေါ်ခြင်းနဲ့ဆိုတဲ့ဘာသာပြန်ပေးခဲ့တဲ့ဟိုက်ဒက်တယောက်ဘယ်ရောက်နေလဲဆိုတာ Brian Go မသိပါဘူးအနည်း20ကြာစပွဲအတွင်းတခြားသူတွေနဲ့လည်းအဆက်အသွယ်မရတော့ဘဲဘယ်မှာရောက်နေမှန်းမသိတဲ့သူတွေအများအပြားရှိသလိုအမေရိကန်ရဲ့အထူးပြည်ဝင်ခွင့်နဲ့ကယ်ဆယ်မခံခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံသားတွေလည်းအများအပြားကြံခဲ့ကြောင်းပါခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA နဲ့ RFA သတင်းဌာနတွေကတင်ဆက်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံအစီအစဉ်ကို Facebook မှာလည်းစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာအခုတခါတော့ရခိုင်ဘက်ကအခြေအနေပါစစ်ဘေးဒဏ်နဲ့ကိုဗစ်ကပ်ဘေးဒဏ်ကိုရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာအလို့အကန့်အခွင့်လန်းတွေအရင်ကတည်းကရှားပါးလာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်ခေတ်ဆက်ဆက်အစိုးရကရခိုင်ပြည်နယ်ရဲ့တိုးတက်ရေးကိုထိထိရောက်မလုပ်နိုင်ခဲ့လို့အခုလိုအလို့အကန့်ရှားပါးနေရတာလို့ထောက်ပြသူတွေလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြမှာပ
ါမြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်အလို့ရုံစက်ရုံတွေမရှိသလောက်အခြေအနေမှာရခိုင်ပြည်နယ်အတွင်းကလူငယ်တွေဟာပြည်ရင်းပြည်ပထွက်ခွာပြီးတော့ရွှေပြောင်းအလုပ်လုပ်ကိုင်နေကြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ဘေးဖြစ်ချိန်တခြားနိုင်ငံတွေမှာသွားအလုပ်လုပ်သူတွေနေရပြန်လာရတာရှိသလိုစစ်တပ်အာဏာသိမ်းပြီးတဲ့နောက်တခြားတိုင်းနယ်ပြည်နယ်တွေကအလုပ်ရုံစက်ရုံတွေလည်းပိတ်ထားကြတဲ့အတွက်တော်တော်များများနေရကိုပြန်ရောက်နေကြပါတယ်။တရောင်းလာသူတွေအတွက်ရခိုင်ပြည်နယ်မှာအလုပ်ကိုင်ခွင့်လန်းမရှိတာကြောင့်အလုပ်လက်မဲ့ဖြစ်နေကြတယ်လို့ကိုရိုင်းအလုပ်ရှာနေတဲ့မတ်ချုံနယ်လိုင်းကပြောပါတယ်
။ဟိုကအဲ့လိုပြည်ပရေကိုထွက်ပြီးတော့သွားလုပ်ကြတဲ့သူတွေကတော့ဟိုရှိရလာကြတယ်ပြန်ပြီးတော့လာကြတဲ့သူတွေလည်းရှိတယ်အရင်ကထက်အရင်နှစ်ကထက်ပို့ပြီးတော့လာကြတယ်အရင်နှစ်ကျောင်းကဆိုရင်တော့အဲ့မလာကြဘူးပေါ့နော်အစ်မကလုံနေကြတယ်ဘာဖြစ်လို့ဆိုတော့အစ်မကဟိုဟာအလုပ်တွေအလုံးလုံးရတာအဆင်မပြေဘူးလို့ပြမယ်အရင်လုံးမလုံးရဘူးမလုံးရရင်လက်ခံရွှေ့ရဲအဲ့လိုဖြစ်တော့ အမလောက်ဖို့ဒီရွာကိုလာပြီးတော့လောက်ကြတယ်လေဒါပေမဲ့ရွာမှာလည်းအလောက်ကအဲ့လောက်ထိမပိုးဘူးလေမပိုးဘူးဆိုတော့ဒီကသူတို့အဲ့လိုဘယ်လိုပြရမလဲအလောက်မရှိရင်လည်းအလောက်လက်နဲ့နေရတာပေါ့နော
်တခြားအရက်ဒီသားတွေကိုမသွားကြတဲ့လူငယ်တွေအတွက်လည်းအရင်တည်းကအလောက်ခက်ခဲနေတာပါမင်းပြမျိုးနယ်ကမတ်ထင်းမြစ်ဆိုရင်2018ခုနှစ်တည်းကတက္ကသိုလ်ဘွဲရထားပြီးအလောက်ရဖို့လွန်ခဲ့တဲ့3နှစ်လုံးအလောက်ရှာခဲ့ပေမဲ့အခုထိအလောက်မရသေးပါဘူး
အလုပ်တစ်ခုခေါ်တယ်ကြားလို့ရှိရင်ညီမတို့ကတော့အပြေလောကြားပါစေကြောင်းနဲ့ဆိုပြီးတော့အဲ့လိုရှေ့ကိုတိုးပြီးတော့တော့ရှောင်းပါတယ်ဒါမှလည်းအဲ့လိုအခက်ခဲတွေကကြတော့ကိုကတချို့အရာတွေကကြတော့ရှင်နဲ့ဖြင်းနေရတာနဲ့အဲ့လိုမပါတာတွေရှိတာပေါ့ဟုတ်ညီမကြားလို့ရှိရင်2018ခုနှစ်ကဝေးရတာပါရှင်ဟိုကကြားမှာနှစ်နှစ်သုံးနှစ်လောက်ရှိပါရှင်အလုပ်ရှောင်းနေရတာလေဟုတ်ကောအများကြီးတွေးမိပါရှင်ဟိုညီမတို့ရွာဆိုလို့ရှိရင်လည်းအမတယောက်ဆိုလို့ရှိရင်ညီမထက်တော်တို့ကဘွေးစောရရတာလေတမန်ကုရှင်ကြီးအလုံးမရသေးဘူးအလုံးတစ်ခုခေါ်လို့ရှိရင်ရှောက်တဲ့သူကအဲခေါ်တာတနိုင်ငံလုံးအတိုင်းတန်းနေဆိုလို့ရှိရင်1000ကျော်အဲရခိုင်ပြည်တစ်ပြည်လုံးကရှောက်တာဆိုလို့ရှိရင်900ကျော်ဖြေးတာအဲ့လိုဖြေးနေတယ်ပေါ့အဲ့ဒါကြောင့်အခုအလောက်ကိုခွန်းကအရန်ကိုရှားပါတာကို
ဖွံ့ဖြိုးမှုနောက်ကျခဲ့ရတဲ့ရခိုင်ပြည်နယ်မှာမကြခင်နှစ်ပိုင်းကစစ်ဘေးဒဏ်ခံခဲ့ရတယ်လို့လက်ရှိကိုဗစ်ကပ်ဘေးဒဏ်ခံနေရတာကလည်းအလုံးလက်မဲ့ပြဿနာကိုပိုဆိုးစေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါရစေ။
ကျွန်တော်တို့ခိုင်ပြည်နယ်မှာကတော့ကျွန်တော်တို့ရေခမ်းမြေခမ်းကောင်းတယ်တဘာဝတရားစတာကြီးစုံတယ်လို့ပြောနေရပါပဲ။လက်တွေ့မှာခိုင်ပြည်နယ်ရဲ့ဒီအသက်မွေးဝန်ကြောင်းလုပ်နေရတာဟာတနည်းတခြားပုံမူပြီးတော့ကြက်တဲလာတယ်။အလုတ်ကိုင်းခွင်းလန်းကမရှိဘူးဆိုတော့ကျွန်တော်တို့လူငယ်လူရအများပြားကဒီနေ့ဟောအလုပ်လက်မဲ့ဖြစ်နေရတာပေါ့
တဘာဝတရံဇာတာတွေရှိပေမဲ့ခေအဆက်ဆက်အစိုးရတွေကရခိုင်ပြည်နယ်အတွက်အလုပ်ကိုင်းတွေအသေးချာဖန်ပြီးပေးတာမရှိခဲ့သလိုအတမွေဝန်ကြောင်းလုပ်ငန်းတွေလည်းမတီထောင်နိုင်ခဲ့တဲ့အတွက်လက်ရှိရခိုင်ပြည်နယ်မှာလူငယ်တွေလမ်းပျောက်နေရတာဖြစ်တယ်လို့ဥပိသန်းကသုံးသပ်ပါတယ်
။ကျွန်တော်တို့ဒီလိုအခြေအနေမျိုးဟာအစိုးရအဆက်ဆက်ပေါ့နော်ကျွန်တော်ရခိုင်ပြည်နယ်ရဲ့အခွင့်အလမ်းတွေကိုမဖန်တီးပေးခဲ့ဘူးရခိုင်ပြည်နယ်ရဲ့တဘာဝတရံဇာတာအရင်အမြစ်တွေကိုစုပ်ယူပြီးတော့ရခိုင်ပြည်မှာတကယ်အသက်မွေးဝမ်းကြောင်းတွေကိုမတီးဆောက်ပေးနိုင်ခဲ့ဘူး။ဥမာလေယာဉ်နဲ့ပတ်သက်လို့ဆယ်မြောင်းတာတမန်တွေမလုပေးသလိုစေရုံအလုံယုံဆိုရည်လည်းဘာတစ်ခုမှမလုပေးခဲ့တဲ့ခါမှာအများအဖြစ်လူငယ်တွေကရွှေပြောင်းသူသားဘဝနဲ့ပဲကျင်လေခဲ့ရတယ်ပေါ့။ဒီအကျိုးဆက်ကြောင့်ပေါ့ဒီနေ့ရခိုင်ပြည်မှာအလုံးလက်မဲ့ကလေးတွေစုပြုံနေတယ်။ဒါကြောင့်လူငယ်တွေရခိုင်ပြည်ရဲ့အနာကလူငယ်တွေလမ်းပျောက်နေတယ်လို့ဟိုပြောလို့ရပါတယ်။အဓိကတော့ဒီကိစ္စကျေးဇူးအစိုးရရဲ့ဒီရခိုင်ပြည်နယ်အပေါ်မှာနော်ဟိုဘာမှမလုပ်ခဲ့တဲ့ဥပိ္ပခပြုပြီးတော့ခြားခဲ့တဲ့အကျိုးဆက်ရလာလို့ပြောချင်ပါတယ်ဟုတ်ကဲ့
အခုအခါရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်တန့်နေတာကြားပြီးဖြစ်တယ်လို့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေတခြားဒေသမှာလို့ပြစ်ခတ်တာတွေနဲ့ပောက်ကွဲတာတွေမရှိသလောက်ဖြစ်ပေမဲ့လည်းစီးပွားရေးနဲ့အလုပ်ကိုင်ခွင့်လန်းတွေကတော့တီးတီးသာသာတိုးတက်လာတဲ့အခြေအနေမရှိသေးပါဘူးခင်ဗျာ
ကိုအောင်မြတ်သူပြောပြသွားတာပါခင်ဗျာရခိုင်ပြည်နယ်အခြေအနေကနေထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်အောင်ပါထိုင်းနိုင်ငံဖူကက်ခရိုင်အတွင်းအကြီးဆုံးငါးဖမ်းလှေစိတ်ဖြစ်တဲ့ဖူကက်ကော်စီလီငါးဖမ်းလှေစိတ်ကိုဩဂုတ်လ3ရက်တောက်ကြနေ့ကပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ်မြန်မာနိုင်ငံကအများစုဖြစ်တဲ့ငါးဖမ်းလုပ်သားတွေကြားမှာကိုဗစ်ကူးစက်မှုတွေကြောင့်သတင်းနှစ်ပတ်ကြာပိတ်ထားခဲ့ရကအခုလိုပြန်ဖွင့်လိုက်တာပါကာယောဂါကိုထိန်းချုပ်လာနိုင်တဲ့အတွက်တစင်ချင်းဖွင့်လှစ်ပေးသွားတယ်လို့ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံဖူကက်ပြည်နယ်အတွင်းမြန်မာနိုင်ငံကအပါအဝင်လှေလုတ်သား120လောက်ကိုဗစ်ကပ်ရောဂါကူးစက်နေတာကိုတွေ့ရပြီးတဲ့နောက်ထိုင်းနိုင်ငံကဝင်ငွေအရဆုံးငါးဖမ်းစိတ်ကန်းကိုနှစ်ပတ်ကြာပိတ်ထားခဲ့ပြီးတောက်ကြနေ့ကပြန်ဖွင့်ပေးလိုက်ပါပြီဖူကက်ကော့စီရီငါးဖမ်းလေစိတ်ဟာဖူကက်ပြည်နယ်အတွင်းအကြီးမားဆုံးစိတ်ကန်းဖြစ်ပြီးလေစိတ်ကန်း12ခုထဲကဝင်ငွေအများဆုံးရရှိနေတဲ့စိတ်ကန်းဖြစ်ပါတယ်။ရေလုတ်သားယာနဲ့ချီပြီးကိုဗစ်ကပ်ရောဂါကူးစက်ခဲ့တဲ့အတွက်ငါးဖမ်းစိတ်ကန်းတွေငါးအတင်ချလုပ်နေတဲ့ဂိုဒေါင်တွေကိုနှစ်ပတ်ကြာပိတ်ထားပေမဲ့ကူးစက်မှုတွေထိန်းချုပ်နိုင်လို့စက်တင်ဘာလ3ရက်နေ့မှာပြန်ဖွင့်လာဖြစ်တယ်ဆိုပြီးဖူကက်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာနရောင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်น้องจะโอเคครับผู้ฟังผู้ชมที่รักครับวันนี้ก็เช่นเคยครับพบกันครับ
ผู้แก่ปีเนี่ยด้วยมาโควิด19กัดโยคะปูကူးစက်ပြန့်ပွားနေတာကိုတွေ့ရှိနေပေမဲ့ယောဂါကိုထိန်းချုပ်နိုင်တဲ့အကြောင်းနဲ့စီးပွားရေးလုပ်ငန်းတွေနဲ့ခရီးသွားလာခွင့်တွေကိုတဆင့်ချင်းဖွင့်လှစ်ပေးမှဖြစ်တယ်ဆိုပြီးဖူကက်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာနရောင်းကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့ပြောဆိုသွားတာပါ ဖုကက်ပြည်နယ်ထဲမှာအလုလုနေတဲ့မြန်မာနိုင်ငံကငါးဖက်လူသားတွေအပါအဝင်ရှေ့ပြောင်းလူသမားတွေကြားကိုဗစ်ကူးစက်မှုတွေပြန့်နှံ့ခဲ့တဲ့အတွက်ဆောက်လုပ်ရေးနဲ့လုပ်ငန်းတွေတချို့ကိုယာယီပိတ်ပြီးထိန်းချုပ်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့ကမ္ဘာလက်ခရီးသွားတွေကိုပထမဦးဆုံးဖိတ်ခေါ်ခဲ့တာကတော့ဖုကက်ပြည်နယ်ဖြစ်ပါတယ်။ဇူလိုင်လ၁ရက်နေ့ကစလို့လာလေဖို့ဖိတ်ခေါ်ပြီးမကြခင်မှာပဲဖူးကက်ကိုလာလေတဲ့မြန်မာအပါအဝင်နိုင်ငံသားသားကဘာလက်ခရီးသွားတွေကြာမျိုးဗီဇပြောင်းကိုဗစ်ဗိုင်းရပ်စ်ဒယ်လ်တာပိုးကူးစက်မှုတွေတွေ့ရှိခဲ့တာပါ။အဲ့ဒီဒေသမှာအလုပ်လုပ်နေသူတွေကိုလည်းကိုဗစ်ကာကွယ်ဆေးတွေထိုးပေးပြီးဝန်ဆောင်မှုလုပ်ငန်းတွေပြန်ဆခဲ့ပေမဲ့မကြသေးခင်ကပဲယာနဲ့ချီရှိတဲ့လေလုံသားတွေကိုဗစ်ကူးစက်မှုတွေထပ်ဖြစ်ပြီးလေစိတ်တွေပိတ်ခဲ့ရပါတယ်။ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ထိုင်းနိုင်ငံကခီးသွွားလုပ်ငန်းမြင့်တင်ဖို့ရောစီးပွားရေးပြန်လည်နလန်ထူနိုင်ဖို့အတွက်အခုလိုမျိုးငါးဖန်းလေစိတ်ကိုခက်မြန်မြန်ပြန်ဖွင့်လာလို့လဲထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်။အခုရေပိုင်းကနေစပြီးတော့တို့ကာကွယ်ဆေးထိုးပြီးတဲ့လူဆိုလို့ရှိရင်တို့ရဲ့ဖုကက်ဟိုကိုပေးပြီးတော့ဝင်တယ်ဒီခုနကရေလုံငန်းကလည်းခုနပြောသလိုမျိုးဝင်ငွေရတစ်ဖက်ကလည်းရနေတဲ့ဟာဆိုတော့အဲ့ဒါမှမဖြစ်မနေတို့တရားကိုဘယ်လိုကောင်းအမြန်ဆုံးဖြစ်အောင်လို့ပြင်နေမှုအနေနဲ့လုပ်နေတယ်လို့ပြောလို့ရတာပေါ့နော
်ဒီကာလတွေအတွင်းမှာရေလုံသားတွေရဲ့ကျန်းမာရေးအတွက်ကောလူအားကအတွက်ပါနစ်နာမှုတွေရှိတာကြောင့်အလုသမားရေးလှုပ်ဆောင်နေသူတွေကစူးစမ်းဆောင်ရွက်ပေးခဲ့ရတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
ဖုကက်ကရေလုံသားနဲ့ပတ်သက်တာပြဿနာတက်ထားတယ်ပြဿနာတက်တယ်ဆိုတာကျွန်တော်လေသူတို့ကိုနားထားတဲ့အချိန်မှာကတတ်မှတ်ထားတဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်ဟိုလစာအစာယူမှခံစားခွင့်ပေါ့အဲ့ဒါပြီးဖို့ကိုအလုပ်သမားရင်းနဲ့ပတ်သက်ပြီးလောက်ချတဲ့အဖွဲ့ရတယ်အဲ့ဒီဖုကက်ရဲ့ဒီနေမှုကိုပေါ့နော်အဲ့လိုတာတောင်တင်ခဲ့သေးတယ်အခုအဓိကအိန္ဒိယကော့စီလေးလို့ခေါ်တဲ့ကျွန်တော်တို့ငါဟိုစာပေါ့နော်ငါဖန်လေးစိတ်ပေါ့အမမအားလုံးပေါ့ဆိုလို့ရှိရင်3000ကျော်ရှိတယ်ဗျ။ဟိုစားအလုတမအဲ့ဒီမှာမြန်မာတော့အများဆုံးမြန်မာ1800ကျော်ရှိတယ
်။မြန်မာအလုတမတွေအလုလုနေကြတဲ့ဖူးခက်ရေလုံငန်းကနေရရှိတဲ့ဝင်ငွေကနှစ်စဉ်ထိုင်းဘတ်ငွေဘီလီယံနဲ့ရှိတယ်ဆိုပြီးပြည်내အုပ်ချုပ်ရေးမှုကပြောဆိုခဲ့ကြောင်းဦးမင်းဦးကတော့ပြောပါတယ်
။ပြောမှဆိုနှစ်စဉ်အဲ့ထုတ်တဲ့အားပေါ့900တဲ့တန်တင်ဆိုရင်မှ1000ရှိနေ။နောက်တော့ဝင်ငွေအပြင်ဆိုလို့ရှိရင်နှစ်ပြင်ဝင်ပြီးတော့ဒီမှာ4.5%ချမ်းမြေအားမျိုးပေါ့နော်ပြော
ထိုင်းဝန်ကြီးချုပ်ကတော့ကိုဗစ်ကပ်ရောဂါကိုကာကွယ်ကူတာနေရင်းနဲ့ကိုဗစ်နဲ့အတူရှင်တွဲနေထိုင်သွားဖို့ပြောကြားခဲ့ပြီးစက်တင်ဘာလ3ရက်နေ့ကစလို့ပြည်တွင်းခရီးသွားလာရေးတွေကိုပြန်လည်ခွင့်ပြုခဲ့တယ်လို့စားတောက်ဆိုင်လုပ်ငန်းနဲ့တခြားလုပ်ငန်းတွေကိုလည်းဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေကနေ့စဉ်တောင်းချီတိုးနေဆဲဖြစ်ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံအတွင်းကိုဗစ်အတည်ပြုလူနာ3,500ကျော်ရှိနေပြီးစက်တင်ဘာလ3ရက်နေ့တနေ့တည်းကူးစက်သူ15,000နီးပါးရှိပြီးတည်ဆုံးသူစုစုပေါင်းကတော့12,384ဦးရှိပြီဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဗျာ။မကြခင်အစည်းအဝေးနောက်ပိုင်းမှာအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့တိတ်ပတ်နဲ့နေပညာစတဲ့အပတ်စဉ်ကန္တာတွေကိုလိုင်းနိုမီတာ25 40 51ကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဖမ်းယူနားဆင်နေပါတယ် VOA ကိုနားဆင်ကြည့်ရှုနေကြတဲ့အတွက်ကျေးဇူးပါဗျာ
American and the Youth and the Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/ VOA Burmese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmes ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmes ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းဖြစ်ပါစေဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမီတာ190ကီလိုအစ်တင်905ကပါကျွန်တော်တို့အခုဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ဗျာအဲ့ဒီတဲကမှအရင်ဦးဆုံးအမျိုးသမီးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေတန်းနဲ့ချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်ပိတ်သိမ်းတာတွေရှိနေချိန်မှာပဲမြန်မာအလုပ်သမားတွေကလည်းအခက်အခဲတွေပိုပြီးကြုံလာရပါတယ်အထူးသဖြင့်တော့အမျိုးသမီးရွှေပြောင်းအလုပ်သမားတွေကြားမှာအလုပ်လက်မဲ့ပုံများလာပြီးကိုဗစ်ကြောင့်ခွဲခြားဆက်ဆံခံရတာတွေရှိတဲ့အတွက်စားဝတ်နေရေးပိုကျက်တဲလာပါတယ်ဒါကိုထိုင်းရောက်မြန်မာအမျိုးသမီးအလုပ်သမားတွေဘယ်လိုရင်ဆိုင်ကြော်ဖြတ်နေကြပါသလဲဒီတင်ဒီဟာနဲ့ပတ်သက်ပြီးတော့ဒီအမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကစူးစီးတင်ဆက်ထားပါတယ်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
COVID-19 ကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကြုံနေရတဲ့မြန်မာအိန္ဒိယထိုင်းနိုင်ငံမှာ COVID ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရပြီးတော့အသွားလာကန့်သတ်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလှုပ်လှုပ်ကိုင်နေကြတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အကျက်အတဲတွေပိုးပြီးတော့ကြုံလာနေရပါတယ်ငိုကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါထိုင်းနိုင်ငံတောင်ပိုင်းဖန်ကခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့မက်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုပ်လက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ
်အခုကဒီကိုဗစ်ဆန်းဖြစ်တဲ့အချိန်မှာတော့လုံးမရှိပါဘူးရှင်ကျွန်တော်မျိုးသမီးနေတယ်ကျွန်တော်အညာဆိုလို့ရှိရင်ဒီဖန်ကားဖက်မှာဆိုင်ဒီဈေးဆိုင်တွေရောင်းနေချင်းဈေးဆိုင်တွေရောင်းတဲ့ခါကျတော့ပထမကုတ်ဘေးကတည်းကပြိထတာအခုဒီလုံးမရှိဘူးရှင်ကျွန်တော်တို့ဒီသမီးတွေကုတ်ဘေးပထမဆိုင်ကတည်းကဖြစ်နေတာရှင်ကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီဖက်မှာလုံးရှာတယ်မှဒါမှရှာမတွေ့ဘူးဒါမှသထေးတွေကတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုညှိုးလင်းချဲတင်နဲ့ဟိုလာနောက်လာဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှအဲ့မဲ့တကယ်လို့ညာတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကြောင့်မှာတခြားရက်ကွာနဲ့တရားကပေါ်ဖို့ကလည်းဆင်းပြေဘူးအမရဲ့ပြီးလို့ရှိရင်ဒီနေရာတဝိုင်းလို့ရှာမယ်ဆိုတာအားလည်းလုံးရလည်းအားရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီမျိုးလေးချဲတင်လေးလည်းဘယ်လို80တိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးအမရဲ့ကျွန်တော်တို့အလက်ရှိဖြစ်နေတာရောဒီကိုဗစ်ရောဂါကြောင့်ရဲ့ပြီးလို့ရှိရင်ဒီလက်ရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရဲ့ပြီးလို့ရှိရင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေကတော့အများကြီးမှားရဲ့
လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လောက်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါဗျ။ဒီလိုမျိုးစားဝတ်နေရေးကြက်တဲတဲတစ်ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်လာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချိုမာကပြောပါဗျ
။သူတို့ပြောတာကျွန်တော်မြန်မာတွေကကိုယ်ပိုင်ထင်ရတယ်ဆိုတော့သူတို့ဆိုင်ရီထဲကိုလည်းပြေးလို့ရမှုသူတို့ဟိုဈေးဝယ်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရနေပြီလမ်းကနေရောက်ရတယ်သူတို့ထွက်လာပေးနေချိန်မှာဝယ်လို့ရတယ်အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့ချိန်မှာသူတို့ပြောတာကတော့ရှစ်ပြောင်းလို့သူမစီရကူလာတဲ့ဆိုပြီးတော့လေကျွန်တော်တို့အဲ့လိုမျိုးခွဲခြားဆက်ဆံလေးခံရတာသူတို့ပြောဖို့အမရေဒါပေမဲ့ကျွန်တော်တို့ဘက်မှအဲ့လိုထိမရဘူ
းအစောပိုင်းပထမလှိုင်းနဲ့ဒုတိယလှိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါကြုံလာရတဲ့အခါမှာတော့မြန်မာတွေကိုအပြစ်ဖို့ကြတဲ့သူတွေခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရာဘာဆိုက်ခင်းတစ်ခုမှအလုပ်လုပ်နေတဲ့မက်ခင်မာဆူကလည်းသူကြုံရတာတွေကိုပြောပြပါဗျ။
ကျမတို့ကြုံရတာကတော့ကျမတို့ဘက်မှဆိုရင်က ထိုင်းနေရအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိတယ်ရှင်။ကျမတို့မြန်မာလေပေါ့နော်အရင်တိုင်းတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကျတော့ခွဲခြားဆက်ဆံမှုရှိတယ်။အပြင်မထွက်နေလို့ဈေးတော့ဝယ်လို့ရှိရင်ဟိုမြန်မာဆိုရင်သူတို့မကြိုက်ကြတော့အဲလိုမျိုးပေါ့နော်။ကျမတို့ဆိုရင်ကားကမတင်ဘူးလေမြန်မာတို့ဆိုရင်ကားမတင်ဘူး။လမ်းပြခွင့်မရှိဘူးဈေးဆိုင်သွားတောင်မှခွဲခြားဆက်ဆံတာတွေပါတယ်ကျမတို့ဈေးထဲဝင်လို့ရှိရင်လည်းလက်မှတ်ထိုးလက်ဆေးအဲ့လိုမျိုးလေးပေါ့အနေနဲ့မြန်မာလေးနားမလည်ဘူးဘာညာစသည်ဖြစ်ပေါ့နော်အဲ့လိုပြောတဲ့ဟာတွေရှိတယ်ရှင်အခုပြရနိုင်မှာပေါ့ဟုတ်တယ
်မကိမာဆိုးနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ကတော့ရဘာချစ်တဲ့အလုပ်ကိုလုပ်ကြတဲ့သူတွေပါဟိုတယ်တစ်ခုမှာအလုပ်လုပ်နေတဲ့သူ့ရဲ့သားကတော့ကိုဗစ်ကြောင့်အလုပ်ပြုတ်သွားခဲ့ရတယ်လို့ပြောပြပါတယ်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအများပြားအလုပ်လုပ်နေကြတဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေလည်းကိုဗစ်ကြောင့်ရပ်ပစ်လိုက်ရတာတွေရှိနေတာကြောင့်မြန်မာအလုပ်သမားတွေအများအပြားအလုပ်လက်မဲ့ဖြစ်ကုန်တယ်လို့မခင်မဆူကပြောပြပါဗျ
။ကျမတို့ဘက်မှာကျတော့စိုက်ပျိုးရေးရှိတယ်ပြီးရင်ပယံတို့ပြီးလို့ရှိရင်မွေးမြူရေးတို့ရှိတယ်ချင်းအဲ့ဒါကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လူတွေလည်းအများကြီးရှိတယ်နော်သူတို့ကိုဗစ်ချိန်မှာမွေးမြူရေးတွေနားလိုက်တယ်ဆက်မမွေးတော့ဘူးအဲ့လိုလူတွေလည်းရှိတယ်ချင်းပြီးလို့ရှိရင်ကျမတို့ရောဘတ်သမားတွေကြတော့မိုးရသည့်ဆိုရင်မလုပ်ရဘူးလေအဲ့ဆိုရင်ချားမှပြောင်းရွှေ့ပြီးတော့တွားလောက်ကြတယ်လေခုချိန်မှကြတော့အဲ့လိုမျိုးပြောင်းရွှေ့ဖို့လည်းမရအလုပ်ရှင်တွေကလည်းသူတို့ပိတ်ဆံမရှိတဲ့ခါကြတော့အလုပ်မငှားကြဘူးလေနော်အဲ့ဆိုတော့ပုံပြီးခက်ခဲဖြစ်တတ်ပါရှင်အရင်တော့ဆိုလို့ရှိရင်ပေါ့နော်ကျမတို့မိုးရသည့်ခက်ခဲပေမဲ့လည်းချီးငှားဆောက်လို့ရတယ်အခုကချီးဖို့ဆိုတာလည်းတယောက်မှတယောက်ဘယ်သူမှမလဲမရှိကြဘူးလေနော်အရင်တော့ဆိုရင်ကျမမှမရှိရင်ချားတယောက်မှရှိတယ်ချားတယောက်မှချီးလို့ရတယ်ဟိုဒီမှာဆင်မပြေရင်ချားမှရွှေ့ပြောင်းပြီးတော့သွားလို့ရတယ်ငါနေပူမှပြန်လာမယ်လေငါမိုးရွာနေတာချားလို့သွားလို့မယ်အခုကအဲ့လိုမျိုးလဲပြောင်းလို့မရဘူးရွှေ့လို့မရဘူးချီးငှားလို့လည်းမရဘူးထို့လို့ဆိုရင်ဆောက်ဖို့တောက်ဖို့ကိုမရှိဘူးအဲ့လောက်ဖြစ်တောင်ဖြစ်တယ်ပြီးလို့ရှိရင်မြန်မာပြည်မှာလည်းပဲမိသားစုရှိတဲ့လူဆိုရင်မပေါ်နိုင်ဘူးပေါ့ရှင်ခါတိုင်းဆိုရင်ပို့ရတယ်အခုကသူ့ကိုလည်းကိုမကဲနိုင်ကိုကိုလည်းသူမကဲနိုင်နာရီတွေဖြစ်တဲ့ခါကျတော့လည်းမသွားရဘူးအဲ့လိုလေမျိုးပေါ့နော်တအားကြီးတခါလည်းမကြုံဘူးတဲ့ဟာလေဖြစ်ရတယ်ပေါ့
ဒီလိုခက်ခဲတွေကြုံနေရတဲ့အချိန်မှာမွေးရမြေကိုရဲ့မြန်မာနိုင်ငံကိုပြန်ဖို့ဆိုတာမှာကရောဘာကြောင့်အကျက်တွေ့နေရတာပါလဲကိုဗစ်ကြောင့်အသွားလာတွေပိတ်ထတာစီးစကကြီးတာမြန်မာနိုင်ငံတွင်းအခြေအနေတွေကပိုးပြီးတော့ဆိုးနေတာတွေကြောင့်ထိုင်းမှာပဲရအောင်ရက်တည်နေရတာဖြစ်တယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားတွေကပြောပြကြပါတယ်။မြန်မာနိုင်ငံအတွင်းကမိသားစုဆွေမျိုးတွေထဲမှာလည်းကိုဗစ်ထံအလူးလဲခံနေကြရတဲ့သူတွေရှိနေပြီးသူ့ရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ
်။ရှိတယ်မနေ့ကကျမဖွားဆုံးတယ်ဆယ်ရက်တောင်မကြည့်ဘူးကျမတို့လေးမနေ့တုန်းကတခါဆုံးတယ်ကောတောင်မှာဆွေမကောင်းပြန်လို့လည်းမရဘူး။
ကိုဗစ်ကြောင့်ကျက်တဲ့ကြုံရသူတွေကတော့နေရာပေါင်းစုံလုပ်ငန်းခွင်ပေါင်းစုံမှာရှိနေတာပါ။ထိုင်းနိုင်ငံတောင်ဘက်ကလှေလုသားတွေဆိုရင်လေသူတို့ဒေသမှာအသွားလာကန့်သတ်တဲ့လော့ကဒေါင်းရက်ရှည်ချထားတဲ့အတွက်မိသားစုတွေတကွဲတပြားဖြစ်ပြီးစားဝတ်နေရေးအကျက်တဲပိုပြီးဆိုးလာနေတယ်လို့အဲ့ဒီဒေသမှာမြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတို့အုပ်ဖြစ်တဲ့မတ်တီတာကပြောပြပါဗျာ။
ခုဆိုကျမတို့ဆီဆိုခုဆိုရင်လော့ကဒေါင်းချထားခံရတယ်ကျမတို့ဆိုရင်ခုရက်ွက်ထဲမှာစီဟုံးပုံစံနဲ့နေနေရတယ်။အဲခုဆိုဖယ်မခွင့်ဘူးဖယ်လည်းမခွင့်ဘူးဖယ်မခွင့်ဖယ်သားရဲ့ဖယ်သားလည်းဒီကုန်းမတက်လို့မရအောင်ခြေသားတွေကြောက်လေအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းကနေနည်းနည်းခွာထားပြီးတနည်းအားမှာအခုနည်းနည်းကန်းနဲ့ဝေးတဲ့နေရာအနားမှာကြောက်ချပြီးထားတယ်သူတို့ဒီရေခဲချတဲ့နေမှာပြန်ဝင်ဒီကုန်းမကိုပေးအတမ်းမခံဘူးခြေသားတွေမှာအခုဒီကုန်းပေါ်မှာရှိတဲ့လူတွေကလည်းခြေသားမရတွေပဲဖြစ်အိမ်နောက်တွေတွေပဲဖြစ်ဒီကိုဗစ်ကာလမှာအခုကိုချီတာနဲ့ကိုစားနေရတယ်သူတို့ပြီးတာမပြီးတာလေသူတို့ကံသူတို့ဘလိုတွေဆက်နွယ်ပြီးပြီးလဲတော့မသိကြဘူးပေါ့နော်အခုတချို့ဆိုねမရတဲ့လူတွေရှိတယ်ရတဲ့လူတွေရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီဖဲအခုရက်ွက်လော်ဒေါင်းချထားတာစတေးဟုံးကတော့ဒီ၄ရက်နေဖြစ်နေတယ်လို့တော့ပြောတာပဲဒါပေမဲ့တရဝင်တော့မကြားသေးဘူးရထားချက်နဲ့အခုနောက်ထပ်ကြတော့ဖဲနဲ့အခုလေသားတွေနဲ့ဒီကျမတို့ရဲ့ဒီရွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုဟာလောက်မှမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထပ်ချခံတာရယ်အရင်တော့ခက်သေးတာပေါ့နော်စာဝတ်နေကြီးကအစအကုန်လုံးကျက်တဲ့ကုန်ကြီးပေါ့
အခုလိုကိုဗစ်ကြောင့်ကျက်တဲ့တွေကြုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝတ်နေရေးကူညီထောက်ပံ့ပေးတာတွေကျန်းမာရေးအသိပညာပေးတာတွေပို့ပြီးတော့ရှိစေချင်တယ်လို့လည်းမက်ခင်မဆူကပြောပါတယ်လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်
အများစားတော့မဟုတ်ဘူးပေါ့နော်အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ၃တုံးသွားဆိုလို့ရှိရင်ထိုင်းကျက်ချင်းနေပေါ့စဖာကန်ချားထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းနေပေါ့တို့ရိတ်ခါလေးဟိုစကုံ၆တွေပေါ့နော်ဒီတုံးမှာတော့တို့မကူညီမပေးဘူးရှင့်အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ဟို Met Foundation တို့အဲ့ဒါတွေကကြတော့နည်းနည်းပါးပါးလေးတော့ရှိတယ်ရှင့်အိုမြို့သမီးဆွေမျိုးပွဲတွေလုပ်ပေးတယ်ကျမတို့မြို့သမီးတွေဟိုစိတ်ခွန်အားဖြစ်စေတယ်ပေါ့နော်အခုလိုကိုဗစ်ကာလမှာမြို့သမီးတွေအမျိုးသားလေးချက်ကိုပို့ပြီးတော့စိတ်ဖြည့်ဆည်းမှုတွေများကြတယ်မြို့သားတွေအမျိုးသမီးတွေလုံမရှိလို့ကြံ့ဖက်မှုတွေများတယ်အဲ့ဒါလေးကိုကျမတို့ကတင်ဒန်းလေးပေးပြီးတော့ဆယ်ယောက်လေး၅ယောက်လေးပေါ့နော်စုတယ်ပြီးလို့ရှိရင်နည်းနည်းပါးပါးပေါ့ဆန်လေးမမလေးအဲ့ဒါလေးသူတို့ budget လေးနည်းနည်းလေးပေးတာလေးတွေလို့ရှိနေရှင်အဲ့လို
လက်ရှိထိုင်းနိုင်ငံမှာကတော့ကိုဗစ်ကူးစက်မှုတွေကနေ့စဉ်1000နဲ့2000ကျားမှရှိနေဆဲဖြစ်ပြီးသေဆုံးသူရာခနန်းရှိဆဲဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာတွေပိုပြီးလှုပ်လာတယ်ဆိုပေမဲ့ကာကွယ်ဆေးထိုးပြီးသူဥယျာကနိုင်ငံရဲ့ဆေးရခိုင်နှုန်းတော့မရှိပါဘူး။ကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးပြန်လည်နံလန်ထူနိုင်ဖို့ကြိုးစားနေရဆဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်အလုပ်သမားတွေအားလုံးအတွက်ပါခက်ခဲနေစေပဲဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ဗျာဖြေပါရှင
်။အမျိုးသမီးကဏ္ဍပြီးသွားပြန်တော့အခုကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။အမေရိကန်သံတမန်စီးရင်ဌာနကကောက်ယူမှုအလွဲမှားတွေအကြောင်းအာဖဂန်ကထွက်ခွာဖို့ကြိုးစားနေသူတွေနဲ့ဒီ VNN တွေကဘာတွေပြောကြသလဲစတာတွေကိုအခုတစ်ပတ်အစီအစဉ်မှာကိုအောင်ကတင်ဆက်ပေးထားပါတယ်ဗျာ
။အမေရိကန်သံတမန်စီးရင်ဌာန Census Bureau ကထုတ်ပြန်တဲ့လူဦးရေစည်းကိန်းဂဏန်းတွေဟာမှားယွင်းနေတယ်ဆိုပြီးတော့ဒေတာကန်တွေကထောက်ပြကြပါရတယ်။ဒီလိုမှားယွင်းမှုဟာဒေတာဖွံ့ဖြိုးရေးနဲ့ရွေးကောက်ပွဲကူစားပြုမှုအပေါ်တိုက်ရိုက်ဆက်ဆက်နေတာကြောင့်လဲအခုလိုစည်းရင်ကိန်းဂဏန်းကွဲလွဲမှုတွေကိုထောက်ပြနေကြတာပါ။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အရီဇိုနာပြည်နယ်ဆော်မာတန်မြို့မှာစပိန်ဘာသာစကားပြောလက်တင်အမေရိကန်တွေဘွား96ရာခိုင်နှုန်းနေထိုင်ပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းလူဦးရေတိုးလာတာကြောင့်မူလာရန်ကျောင်းဆောင်သစ်တောင်ဆောက်လုပ်ခဲ့ရပါတယ်။အထက်တန်းကျောင်းသစ်ဆောက်ဖို့လည်းနှစ်နဲ့ချီတောင်းဆိုခဲ့ကြပြီးမှတော့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းကျောင်းဆောက်ခွင့်ရရှိခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်သံတမန်စင်ဌာနရဲ့စီးရင်တွေမှာတော့မြို့မှာနေထိုင်သူ90လောက်ရော့သွားတယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးဒေသခံတွေကမကြေမနက်ဖြစ်နေကြပါတယ်။လူမှုကူညီရေးအသင်းအဖွဲ့အကြီးအကဲEmma Turiska
They don't know our community they did not do
သူတို့ကဒီလူမှုအတိုင်းဝိုင်းအကြောင်းမသိတယ်လို့ဘယ်နှစ်ယောက်ရှိရဲဆိုတာကိုသိချာမရေတွက်ပါဘူးဒါလုံးဝအတိတ်ပဲမရှိတယ်လို့ဖြစ်လည်းမဖြစ်နိုင်ပါဘူ
းဆော်မာတန်မြို့မှာနေထိုင်သူ2000လောက်ရှိမယ်လို့တွက်ဆထားပေမဲ့သံကောင်းစင်းဌာနကတော့လူဦးရေ14000ကျော်သာရှိတယ်လို့ဆိုပါတယ်အမေရိကန်ဗဟုအစိုးရကဒေသလူဦးရေအလိုက်အသုံးစရိတ်ချပေးတယ်လို့ပြည်နယ်ကုစားပြုလွှတ်တော်အမတ်အရေးအတွက်ကလည်းလူဦးရေအပေါ်မူတည်သတ်မှတ်ထားတာကြောင့်စည်ရင်ကိန်းဂဏန်းတိတိကျကျဖြစ်ဖို့ဟာအခုလိုဒေသတွေအဖို့ပူလွတ်နေတာပါဆမတန်မြို့တော်ဝန်ဂရာဒိုအန်နီယာက
We were expecting for sure that we were going to have growth
လူဦးရေပုံများလာမယ်လို့ဒီကြောက်ကမန့်ထားတာပါလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအိမ်ဆောက်တာပုံများလာသလိုတခြားအကြောင်းတွေကြောင့်ခုလိုပြောတာပါ
ဒါအပြင်ရေမီစားတဲ့ line တစ်ပေါင်း1000လောက်တက်ဆင်ပေးရတာကြောင့်လဲသံကောင်းစင်းဌာနကပြောသလိုလူ90ရောက်သွားတယ်ဆိုတာမဖြစ်နိုင်ကြောင်းလဲမြို့အချို့ရေးအဖွဲ့ဝင်တွေကထောက်ပြပါရယ် AP သတင်းဌာနရဲ့စမ်းစစ်မှုအရနေရာတော်များများမှာလက်တင်အမေရိကန်တွေဘွားနဲ့လူမဲဥယျာဉ်အချို့စားဟာမှန်းထားတာထက်ပိုလျော့နေနေတာကိုတွေ့ရတယ်လို့ဆိုပါရယ်သံကောင်းစင်းဌာနရဲ့နှစ်စင်စစ်တမ်းတွေအရတချို့ဒေသတွေမှာတော့စည်ရင်းကိန်းကနဲကွဲလဲနိုင်ကြောင်းပြောထားပါရယ်ဒါပေမဲ့လည်းအခုလိုအရေးအတွက်ကွဲလဲတာဟာရည်ရွယ်ချက်ရှိရှိလောက်တာဖြစ်နိုင်ကြောင်းလဲထောက်ပြကြပါရယ်ကယ်လီဖိုးနီးယားတောင်ပိုင်းတက်သူကပြည်သူဆက်ဆံရေးဘာသာရေးဆိုင်ရာပေါမော့ခ်ဘောလ်အုံးက
What we see emerging
လူရေအရေးအတွက်ရှော့ရည်တာအသားရောင်ရှိလူနည်းစုတွေနေထိုင်တဲ့ဒေသမှာစနစ်တကျရှော့ရည်တွက်တာတွေကိုတွေ့ရပါတယ်အဲ့ဒီသူတွေဟာဝင်ငွေနှဲပါသူတွေနဲ့လူမျိုးစုအလိုက်တခြားထူးခြားချက်ရှိတာတွေနဲ့ဆက်ဆက်နေပါတယ်
။ဩဂုတ်လမှာအဆုံးသတ်ထားတဲ့ Los Angeles ခရိုင်အတွင်းစမ်းစစ်သုံးသက်ချက်အရအာရှနယ်ဘွားလက်တင်အမေရိကန်နယ်ဘွားနဲ့တခြားလူနည်းစုဝင်တွေရဲ့လူဦးရေကိုရှော့ရည်တွက်ထားတာတွေ့ရကြောင်းလည်းသူကပြောပါတယ်။ အရီဇိုနာပြည်နယ်မှာဆိုရင်လည်းလူဦးရေအချိုးအစားအရကွန်ဂရက်လွှတ်တော်အမတ်ရေးအတွက်တိုးလာဖို့ရှိပေမဲ့လည်းတိုးမလာခဲ့ပါဘူး။သံကောင်းစင်းဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့လူမျိုးနွယ်စုတွေပြည်နယ်နဲ့ဒေသအုပ်ချုပ်သူတွေအနေနဲ့မှားယွင်းရေးအတွက်ထားတယ်လို့ထင်ရင်ပြန်ရေးအတွက်ဖို့တောင်းဆိုနိုင်ပေမဲ့လည်းနေမီလူဦးရေအလိုက်ရနိုင်တဲ့လွှတ်တော်အမတ်ရေးအတွက်တော့တိုးလာမှာမဟုတ်ဘူးဆိုပြီးဖော်ပြထားပါတယ်ခင်ဗျာ။အာဖဂန်နစ္စတန်ကအခြေအနေတွေကိုကြည့်ပြီးတော့ VNN စစ်ပွဲအပြီးနိုင်ငံတွင်းကစွန့်ခွာထွက်ပြေးခဲ့ရတဲ့အဖြစ်အပျက်တွေကိုပြန်သတိရအောင်မိမိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ VNN ရွှေပြောင်းအခြေချနေထိုင်သူတွေကပြောပါတယ်အာဖဂန်နစ္စတန်ကိုတာလီဘန်တွေကဝင်ရောက်စီးနင်းထိန်းချုပ်ပြီးနောက်ပိုင်းနိုင်ငံကထွက်ခွာလိုတဲ့အမေရိကန်တွေနဲ့အာဖဂန်တွေကိုအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကလေရင်ခီးစင်တွေနဲ့တည်ယူရွှေပြောင်းပေးနေတာပါဒီကြောင့် AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အာဖဂန်နစ္စတန်ကနေထွက်ခွာလို့သူအများပြားဟာမြို့တော်ကဘူးလေစိတ်ကနေတဆင့်နိုင်ငံကနေထွက်ခွာဖို့ကြိုးစားနေကြတာဝါအမေရိကန်နဲ့တာလီဘန်သဘောတူညီချက်အရလေစိတ်ကိုလာရလမ်းတစ်လျှောက်မှာတာလီဘန်စစ်ဆေးရေးဂိတ်တွေရှိပေမဲ့လည်းအခုချိန်ထိတော့နိုင်ငံကထွက်ခွာလို့သူတွေဒီစစ်ဆေးရေးဂိတ်တွေကိုဖျက်ဆီးသွားလာနိုင်ကြပါသေးတယ်။ဒီလိုအခြေအနေတွေကိုကြည့်ပြီးတော့အတိတ်ကိုသတိရကြသူတွေကတော့အမေရိကန်ပြည်ထောင်စုရောက် VNN ရွှေ့ပြောင်းချေချနေထိုင်သူတွေပါအမေရိကန်ထောက်ကူပေးထားတဲ့တောင် VNN ကိုမြောက် VNN community တွေကဝင်ရောက်သိမ့်ပိုက်ပြီးနောက်ပိုင်း VNN တော်များအမေရိကန်အကူအညီနဲ့နိုင်ငံကထွက်ပြေးလာခဲ့ကြတာပါ။ဆိုင်ကုံမျိုးကထွက်ပြေးလာသူဖတ်ဘွေက
I feel very sad very depressed as well
စိတ်မကောင်းဖြစ်မိတယ်လို့စိတ်လည်းပြန်မိပါတယ်။လွန်ခဲ့တဲ့အနှစ်90လောက်ကအသက်18နှစ်အရွယ်မှာဗီယက်နမ်ကထွက်ပြေးလာတဲ့အချိန်ကိုပြန်သတိရမိပါတယ်။မိဘတွေညီကိုမောင်နှမတွေကျွန်တော်ရောအားလုံးအင်မတန်စိုးရိမ်ထိတ်လန့်ခဲ့ကြပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့အာဖဂန်နစ္စတန်အခြေအနေဟာဗီယက်နမ်နဲ့မတူဘူးလို့ပြောဆိုထားပါတယ်။အမေရိကန်နဲ့မဟာမိတ်တွေကကဘူးလေစိတ်ကနေကူညီရွှေ့ပြောင်းပေးနေသူတွေထဲမှာအာဖဂန်စကပြန်နေအပါအဝင်အမေရိကန်ကိုကူညီခဲ့သူတွေလည်းပါဝင်ပါတယ်။အဲ့ဒီသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေလည်းလိုက်ပါနှံ့ကြတာပါ။ဗီယက်နမ်ရွှေ့ပြောင်းချစ်ချသူဖတ်ဘူဟီကသူ့အတွေ့အကြုံကိုအခုလိုပြောပြပါရတယ်။
Our family was fortunate because
အမကအမေရိကန်တန်ယုံမှလို့တော့အားလုံးကံကောင်းတယ်လို့ပြောရမှာပါ။အဲ့ဒီအချိန်မှာသူကအိမ်တော်မကြသေးတော့သူ့မိသားစုဝင်မိဘတွေညီကိုမောင်နှမတွေအားလုံးဗီယက်နမ်ကထွက်ပြေးလာခဲ့ကြတာပါ
ဗီယက်နမ်စစ်ပွဲပြီး1985ခုနှစ်နောက်ပိုင်းဗီယက်နမ်တွေအပါအဝင်ဒီစစ်ပွဲနဲ့ပတ်သက်ဆက်ဆက်တဲ့အင်ဒိုချိုင်းနာဒေသတွေနိုင်ငံတွေကလူ3,000-3,000လောက်ဟာအမေရိကန်မှာချစ်ချနေထိုင်လာကြပါတယ်ဆယ်စုနှစ်တိုင်းမှာဒီလူဦးရေဟာနှစ်ဆတိုးလာတယ်လို့လည်းဆိုပါတယ်ဗီယက်နမ်ကစွန့်ခွာထွက်ပြေးလာကြသူတွေလိုပဲအာဖဂန်နစ္စတန်ကနေလည်းထွက်ခွာလာနိုင်ကြဖို့သူတို့ကမျှော်လင့်နေတာပါတောင်ဗီယက်နမ်စစ်မှုထမ်းဟောင်းတဦးဖြစ်သူကာဦးစုက
If you can do it they can do it they take everybody in
ဗီယက်နမ်မှာတော့လည်းအားလုံးကိုခေါ်စီကြမှာတဲ့ဘူးမှာချင်းတွေစိုးနေပြီးအာဖဂန်တွေအတွက်သိတော်နောက်ကျနေပြီလားမပြောတတ်ပါဘူးအားလုံးထွက်နိုင်ထွက်ကြစီကြပါလေ
သမရဂျိုးဘိုင်ဒန်ကတော့ဆယ်ရတာကာလအတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 9,900 လောက်ကယ်ထုတ်လာနိုင်ခဲ့တယ်လို့ဆိုပါတယ်ဒီကယ်ဆယ်ရေးလုပ်ငန်းတွေကိုဩဂုတ31ရက်နေ့နောက်ဆုံးထားပြီးတော့လဲအပြီးတက်ရမှာပါဒါပေမဲ့လည်းတကယ်လို့ရက်သမတ်ချက်နဲ့ပတ်သက်ပြီးအရေးပေါ်စီမံစရာတွေပေါ်ပေါက်လာမဲ့အခြေအနေတွေအတွက်ပြင်ဆင်ကြဖို့လဲသမရဘိုင်ဒန်ကပင်တဂွန်နဲ့နိုင်ငံသားရေးဌာနကိုညွှန်ကြားထားပါတယ်ခင်ဗျာအာဖဂန်နစ္စတန်ကနေအမေရိကကိုရောက်လာကြသူတွေထဲမှာခရစ်မတ်ဟော့စ်လည်းပါပါတယ်။သူကတော့သူ့မျိုးသားရှိရာကိုလက်ထပ်ပြီး၃နှစ်အကြာမှလိုက်လာနိုင်ခဲ့တာပါ။အမေရိကကိုရွှေ့ပြောင်းချေချခွင့်ဗီဇာရရှိဖို့ကြိုးစားခဲ့ကြရပါတယ်။အခုခါမှာတော့သူ့မျိုးသားမန်ဆိုရူလာဟော့စ်နဲ့ဝါရှင်တန် DC လေးစိတ်တစ်ခုဖြစ်တဲ့ဒါလတ်စ်နိုင်ငံတကာလေးစိတ်မှာပြန်စုံစည်းနိုင်ကြပါပြီ
။ Yes, of course she was feeling danger but
အနေနဲ့အများကြီးရင်ဆိုင်ခဲ့ရပေမဲ့လေစိတ်ထဲရောက်တဲ့ခါမှာတော့အမေရိကန်တပ်တွေကလည်းရှိနေပါတယ်ဒီကနေ့ဖုန်းလန့်ဆက်တော့သူကစိတ်မပူဘဲနဲ့အားလုံးအဆင်ပြေတဲ့အကြောင်းပြောပါတယ်အာဖဂန်နစ္စတန်ကနေထွက်လာတော့မှမို့အရန်ပျော်နေတယ်လို့လည်းပြောပါတယ်လို့သူကပြောသွားတာပါအာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လာနေတဲ့တရင်ကိုကြားကြားချင်းပါပဲသူဇနီးကိုကဘူးလေစိတ်ကိုအမြန်သွားဖို့နဲ့လိုအပ်တဲ့အထောက်အထားတွေအားလုံးယူဆောင်ဖို့တိုက်တွန်းခဲ့ရတယ်လို့ဆိုပါတယ်တာလီဘန်လောက်မှနေရတဲ့အခါအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးမှုကိုလည်းစိုးရိမ်ရတာပါဒါကြောင့်အာဖဂန်လေစိတ်မှာလူအများပြားဟာကယ်ဆယ်ရေးလေယာဉ်တွေနဲ့ထွက်ခွာဖို့ကြိုးစားခဲ့ကြတာပါအမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေမဆုတ်ခွာခင်အိုဂိုလာကုန်ရပိုင်းအတွင်းမှာပဲလူပေါင်း32,000ကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကရွှေ့ပြောင်းကယ်ဆယ်ပေးခဲ့ရပါတယ်ခင်ဗျာ
အ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်နားဆင်ရအပြီးမှာတော့သိပ္ပံနဲ့ဤပညာကဏ္ဍထုတ်လင်းဖို့အလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။ COVID တက်တဲ့အနိုင်နဲ့ဒေါက်တာဗီဇာပြောင်း COVID ပိုကူးစက်မှုဒဏ်ကိုပါခံနေရတဲ့မြန်မာနိုင်ငံမှာ COVID ကာကွယ်ဆေးထိုးနိုင်ဖို့အတွက်နှီးမျိုးစုံနဲ့ကြိုးပမ်းနေကြပါတယ်။တကယ်လို့မျိုးစားမတူတဲ့ဆေးတွေကိုရောပြီးထိုးမယ်ဆိုရင်ဘာအန္တရာယ်ရှိပါသလဲ။အမေရိကန်နိုင်ငံယူတာပြည်နယ် Nelson Lab ကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်ဆန်ဝင်းကြီးရဲ့အမြင်ကိုကြည့်ရအောင်။
ဘာအန္တရာယ်ရှိသလဲဆိုတဲ့အခါကျတော့ကွာမောင်းမရတာဟာပေါ့ပထမအဆုံးတစ်ခုကသူ့ရဲ့ဆေးနှစ်ခုက platform to the laser ဥပမာဆိုရင် Pfizer နဲ့ Moderna ဆိုရင် तू ကmRNA vaccine ဖြစ်ရတဲ့အောင်ဒါသူတို့က platform တူတယ်။ platform တူတယ်ဆိုသူတို့ထုတ်ပုံထုတ်နေခုခံအားစနစ်ကိုသူလုံးစော်ပုံလုံးစော်နေတူတယ်ပေါ့။အဲဆို AstraZeneca ဆိုလို့ရှိရင်ဒါသူတို့က non replicative ဟိုစာနဲ့တွားသွားတယ်။တမယိုးကြနည်းပညာနဲ့ထုတ်တဲ့ဟာဆိုတဲ့အခါကျတော့သူ့ရဲ့ပုံစံတစ်မျိုး။ဒါပေမဲ့အဓိကက vaccine နဲ့အကုန်လုံးကသူတို့ပြောနေတဲ့ကာကွယ်ပေးနိုင်တဲ့အကျိုးအနည်းသင်ဒါတော့ရှိတယ်95ရာခိုင်နှုန်းရှိတယ်94ရာသမား100ရာခိုင်နှုန်းရှိတယ်100ရာခိုင်နှုန်းမသိဘူးယောဂအပြင်းထန်မှဖြစ်ဘူးကကွယ်ပေးတယ်ဒါတွေအကုန်လုံးကသူတို့က dose ပြအောင်ထိုးတာပါ course ပြအောင်ထိုးတယ်နှစ်ခုမှမဟုတ်ဘူး Johnson & Johnson ဆိုရင်သူကတစ်ခုတည်းနဲ့ course ပြတယ်ဆိုတော့ course ပြအောင်လို့ထိုးလိုက်တဲ့ဟာပေါ်မှာ motivate သူတို့ကဒီ response ကိုသူတို့ကပြောတာအဲ့တော့ကြောင့်မို့တကယ်လို့တလုံးနဲ့ထိုးတယ်ဆိုလို့ရှိရင် AstraZeneca ပဲထိုးထိုး Pfizer ပဲထိုးထိုးတလုံးနဲ့ထိုးတယ်ဆိုလို့ရှိရင်ကဒါသူ့ရဲ့အာနိသင်ကိုအပြည့်အဝမရဘူးအပြည့်အဝမရဘဲနဲ့နောက်ဟိုစား Sinopharm ကိုထပ်ပြီးတော့နောက်ကနေလိုက်မယ်ဆိုလို့ရှိရင်အဲ့ဒီခါကြလို့ရှင် Sinopharm ရဲ့ဆေးအာနိသင်လည်းအပြည့်အဝမရသလို Pfizer ရဲ့ဆေးဒါမှမဟုတ် AstraZeneca ရဲ့ဆေးအာနိသင်လည်းအပြည့်အဝမရ
မတူတဲ့ဆေးနှစ်မျိုးကိုထိုးပြီးစမ်းသပ်မှုတွေလုပ်နေတာတော့ရှိပါတယ်ဒါပေမဲ့ဘာဆေးပဲဖြစ်ဖြစ်ဆေးဘက်လည်းလိုပါတယ
်တချို့ study တွေလုပ်ထားတာရှိရဲဥပမာ Indonesia တို့ Thailand တို့မှာသူတို့ကSinovac Sinopharm နဲ့အရှေ့ကနေပြီးထိုးပြီးတော့ cross ပြေသွားပြီးပဲပဲပြီးတော့နောက်ကနေပြီးတော့ Pfizer နဲ့လိုက်တယ်အဲ့လိုမျိုးနောက်ကနေ Pfizer နဲ့ booster လိုမျိုးထိုးတယ်ထိုးထားပြီးလို့တို့နောက်က antibody တက်တယ်ဆိုတော့ပို့ပြီးတော့အာနိသင်များတယ်ဆိုတော့ဒီလိုမျိုးလေ့လာထားတဲ့ဟာလေးတွေရှိတယ်ဆိုလို့ရှိရင်ကလုပ်လို့ရတယ်ဒါပေမဲ့ the most important thing က cross ပြေအောင်ထိုးရမယ် cross ပြေအောင်မထိုးဘဲနဲ့ကိုယ့်ရဲ့အထဲထဲမှာဘာရှိတယ်နောက်ပြီးတော့နောက်လာမယ့်ကာကွယ်ဆေးကိုဘလို reaction ဖြစ်မယ်ဆိုတဲ့ဟာကိုကြိုပြောလို့မရအောင်အဲ့တော့အဓိကတော့ဗာဆေးပဲထိုးထိုး cross ပြအောင်ထိုးရမယ်ဒါကာကွယ်ဆေးမှအရင်တစ်ခုတည်းပြောတာမဟုတ်ဘူးဒါ antibiotics တောက်တယ်ဆိုလို့ရှိရင်လည်းအဲ့လို cross ပြအောင်တောက်ရတယ်ဆိုတော့အဓိကရည်ရွယ်ချက်ကအဲ့ဒါပဲဟိုသူတို့ပြောတဲ့အာနိသင်ကိုကိုကတကယ်တမ်းအကျိုးအာနိသင်ခံစားဖို့ဆိုရင်သူတို့ပြောတဲ့အတိုင်း cross ပြအောင်လုပ်ရမယ
်ဆေးဘက်လည်းပြင်ကာကွယ်နှံစွန်းညှင့်တင်ဖို့booster အတွက်နောက်တစ်ချီထပ်ထိုးပေးဖို့အကြံပြုနေတာတွေလည်းရှိပါတယ်
။ပြီးသွားတဲ့ခါကျတော့မှသာကိုကဥမာ booster ထိုးခြင်းနဲ့ဆိုလို့ရှိရင်အခုအမေရိကမှာဆိုလို့ရှိရင်အဲ့လိုပဲအခုရှစ်လအပြည့်သွားပြီးတဲ့ခါကျရင် booster ထိုးဖို့သူတို့လုပ်နေတာဆိုရပ်ပေါင်း150အထက်ပေါ့နော်။ဘာလို့လဲဆိုရပ်ပေါင်း150မှာသူတို့ရဲ့လေ့လာချက်အရဆိုလို့ရှိရင် antibody လေးတွေကပြန်ပြီးတော့နည်းနည်း dip ဖြစ်သွားတယ်။အဲ့ဒီချိန်မှာသူတို့ကနေပြီးဒီ antibody ကို boost ပြန်လုပ်ပေးမယ်ပေါ့နော်။သူရဲ့ဒီ antibody graph မှာဆိုလို့ရှိရင်ဒါတက်လာနေရဟာနေပြီးတော့ရပောင်း150လောက်ကျရင်သူဒီလိုမျိုးလေး plateau ကနေလည်းပြန်ပြီးတော့အဲ့လို dip ဖြစ်သွားတယ်။ကြောက်ရတဲ့ဟာအဲ့ဒီချိန်မှာ booster အဲ့လိုမျိုးပြန်ထိုးလိုက်တယ်ဆိုလို့ရှင်ဒီကောင်ပြန်တက်လာတယ်ပေါ့။ဒါမှမဟုတ်သူတို့ဒီလေးလာချက်ကိုအခုသူတို့ကဒါကိုလုံနေတော့မယ်။လုံပြီးတော့အခုသူတို့ဟို partition ဝင်နေတော့မယ်။ဆက်ခါကျတော့အဲ့ဒီပုံမှာ mute ပြီးတော့ဟိုကျမတို့ကဒီဘက်မှာလည်းအဲ့လိုမျိုးဆက်ပြီးတော့ adjust လုပ်သွားလို့ရမယ်ပေါ့။ထွက်လာတဲ့ result တွေပေါ်မှာ mute ပြီးတော့မှ booster ထိုးတယ်မထိုးတယ်ဆိုတဲ့ဟာကိုအဲ့ဒီခါကျတော့မှထပ်ပြီးစဉ်းစားတော့မယ်။most important thing ကဘာပဲထိုးထိုး course ပြောင်းထိုးရ
ကိုရိုနာဗိုင်းရပ်စ်ကာယောဂါကိုတွန်းလှန်နိုင်ဖို့အတွက်ကာကွယ်ဆေးအမျိုးအစားပေါင်း190ကျော်စမ်းသပ်ခဲ့တဲ့ထဲက September 11ထိဆို WHO ကကာကွယ်ဆေး5မျိုးကိုအရေးပေါ်ဖြစ်အတည်ပြုပေးထားပါတယ်အခုချိန်ဟာ COVID ကာကွယ်ဆေးတွေအတွက်အဆင့်လေးဖြစ်စမ်းသပ်ဆောင်ကြည့်မှတ်တမ်းတင်နေစေကာလလေးဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ February လစစ်တပ်အာဏာမသိမ်းခင်အရင်အစိုးရလက်ထက်ကအိန္ဒိယထုတ် Covishield COVID ကာကွယ်ဆေးတန်း30မှာယူထားတဲ့ထဲကရထားတဲ့ဆေး 3.5 တန်းကိုထိုးနှံပေးခဲ့ပါတယ်။ဩဂုတ်လထဲမှာတော့စစ်ကောင်စီကတရုတ်ထုတ် Sinopharm ကာကွယ်ဆေး4တန်းကိုဝယ်ယူခဲ့ပြီးထိုးနှံပေးနေတာပါ။ဒါအပြင်နောက်ထပ် Sinopharm 24တန်းထပ်ဝယ်ဖို့လုပ်နေကြောင်းနဲ့ရ ရုရှားတို့ Spark နဲ့ကာဝစီနှစ်တန်းလဲရောက်လာဖို့ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ Serum Institute ထုတ် Covishi ကို February 15ရက်နေ့မှာ WHO ကအရေးပေါ်သုံးခွင့်ချထားပေးခဲ့တယ်လို့ Beijing Institute ထုတ် Sinopharm ကိုမေလ9ရက်နေ့မှာချထားပေးခဲ့တာပါ။ဒါပေမဲ့ရုရှားတို့ Spark နဲ့ကိုတော့ဩဂုတ်လကုန်ထိချထားမပေးသေးပါဘူး။ဩဂုတ်လကုန်ထိဆိုမြန်မာနိုင်ငံမှာကာကွယ်ဆေးအဖြစ်ထိုးပြီးသူက23သိန်းကျော်တကြိမ်ထိုးပြီးသူက 22.6 သိန်းနဲ့အားလုံးပေါင်း 48.6 သိန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ
်။သူကဒီဗမာပြည်မှာအခုကသူတို့ကဒီအပြန်းလေးပြီးဝယ်တယ်ဆိုတရုတ်ပြည်ကဝယ်တယ်ရုရှားကဝယ်တယ်ဆိုဆေးတွေဝယ်လာပြီးအခါကျရင်အဓိကက most important thing က quality ပေါ့နော်ဒီကွယ်လာတဲ့ဆေးတွေက quality မှီသလားမမှီသလားဆိုတဲ့ဟာကိုဘယ်လိုမျိုးစစ်မလဲပေါ့နော်အဲသူတို့ quality assurance ဆိုသူတို့ဘယ်လိုမျိုးဟိုယုံကြည်နိုင်တယ်လဲပေါ့အဲအဲ့ဒီဟာတခုပေါ့ဘာလို့လဲဆိုတော့ကိုယ်စီရောက်လာတာမကောင်းငါကောင်းလားဆိုတဲ့ဟာကိုကသိနေဖို့လိုတယ်ပေါ့နော်အဓိကဒါပထမဆုံးသိနေဖို့အဓိကနောက်ဒုတိယအချက်ကကြတော့ကိုယ်စီမှာတကယ်လို့သူတို့ကဝယ်လာတဲ့ဆေးတွေကိုရောက်လာပြီဆိုလို့ရှိရင်ထားတဘူးမြန်အဆင်ပြေသလားပေါ့ခုနကတော့ကျွန်မပြောနေသလိုမျိုးWHO ကနေပြီးတော့ထည့်သွင်းစဉ်းစားတဲ့အချက်တွေထဲမှာဒါတွေဒီထားသူတဲ့ဟာတွေပါထည့်သွင်းစဉ်းစားရတယ်နော်သူတို့ထားရတဲ့ဥစား temperature requirement ရှိတယ်နောက်ပြီးတော့ခါကျအကျယ်အဝင်းဘလောက်ရှိသလဲဘလောက်ဆေးကိုထည့်ဖို့အတွက်ဘလောက်ရေခဲတက်တာလိုအပ်ချက်အဲ့လိုမျိုးဟာမျိုးတွေရှိရဲ့နောက် temperature variation မဖြစ်အောင်လို့က24နာရီအလေးအဆင်မီမပြတ်ဘဲနဲ့ constant ထားနေသလားဒါတွေအကုန်လုံးသူတို့ကနေပြီးတော့ကြိုတင်ပြင်ဆင်ဖို့လိုတယ်ထိုးပြတဲ့ခါကြလို့ရှိရင်ဒီထိုးပြတဲ့လူက6ပြည့်အကွာမှာနေရမယ်ထိုးခံတဲ့လူကသွားတဲ့ခါကြလို့ရှိရင်တယောက်နဲ့တယောက်နဲ့အခုအိန္ဒိယမှာဖြစ်ခဲ့တော့မှဆိုလို့ရှိရင်အိန္ဒိယ outbreak အရန်ဖြစ်ခဲ့တယ်ဆိုတဲ့ဟာဘာလို့လဲဆိုတော့သူကထိုးပြတဲ့လူနဲ့အထိုးခံရတဲ့လူနဲ့မမျှအောင်မမျှတဲ့ခါကြတော့ဥမာသူနာပြူရဲ့ဖြစ်ဖြစ်ဆေးထိုးတဲ့လူပေါ့ဆေးထိုးတဲ့လူတယောက်ကိုသူအယောက်တရာလောက်တနားကြီးထိုးရမှာဆိုအဲ့အယောက်တရာအဲ့တယောက်ရှိမှသွားပြီးတော့ပြစ်ပြီးတော့တန်းစီအဲ့အခါမှာလူက space and requirement အရာ the space ဒီချက်ချင်မရှိတဲ့ခါကျတော့အဲ့ဒီ dance နေရင်လည်းဒီနေ့ယောဂါတွေကူးတယ်ဆိုတော့ဒါမျိုးတွေကိုထည့်ပြီးစဉ်းစား
ဒေါက်ကင်ဇာဝင်းဖြစ်ရပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြင်ပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ရစီနောက်တစ်ပတ်မှာပြန်ပြန်ဆုံးကြအောင်
တော်ကင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတောက်ကြနေညာပိုင်းနဲ့စနေနေ့မနေ့ခင်းပိုင်းနေမှာအခုလိုတင်ဆက်ပေးနေပါတယ်ဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်
ရင်ချင်းချုပ်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာအေရာဝန်မူဒ်ယူဆုဟာမြန်မာနိုင်ငံကိုဘယ်နေ့သွားဝင်ရမယ်ဆိုတာသိရဖို့စူးစမ်းနေတဲ့ဖြစ်ကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူနဲ့သူမစ္စတာအေရာဝန်ပြီးခဲ့တဲ့ဗုဒ္ဓနေ့ကဆက်သပြီးမြန်မာနိုင်ငံအကြောင်းဆက်သွယ်ပြောဆိုခဲ့လို့ဆိုပါတယ်မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်သွားရင်အဖွဲ့အစည်းအသီးသီးနဲ့တွဲကွင်ရောက်ဖို့လိုတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဟာပါရှန်ပင်လယ်ကွေ့ဒေသတွင်းကမဟာမိတ်နိုင်ငံတွေကိုမနေ့ပံတနင်္ဂနွေနေ့မှာတွားရောက်มาဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံကလေကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုကူညီပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုมาဖြစ်ပါတယ်တာလီဘန်နေအနေနဲ့အစိုးရအသစ်ကိုကြီးညာတော့มาဖြစ်ပြီးအမေရိကန်အပါအဝင်ကမ္ဘာနိုင်ငံအသီးသီးနဲ့အပြန်အလှန်လေးစားမှုကိုအခြေခံပြီးတော့ရင်းနှီးစွာဆက်ဆံသွားมาဖြစ်ကြောင်းတာလီဘန်အကြီးတန်းအရာရှိတူကပြောဆိုပါတယ်အစိုးရအဖြစ်ကြီးညာမဲ့ရက်ကိုတော့အတိအကျမသိရသေးပေမဲ့မကြာမီမှာကြီးညာတော့မယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိုက်ဒါမိုတိုင်းတိုင်အပြင်းထန်ခံစားခဲ့ရတဲ့တောင်ပိုင်းလူးဝီစီယားနားပြည်နယ်ကိုမနေ့ကတောက်ကြနေမှာတွားရောက်ကြည့်ရှုခဲ့ပါတယ်မုန်တိုင်းသင့်ဒေသတွင်လျှက်စစ်မီးပြတ်တောက်နေတဲ့လူတသန်းကျော်နဲ့တောက်သုံးရေမရတဲ့လူ6သိန်းကျော်အတွက်အများဆုံးဆောင်ရွက်ပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘက်အက်ဒဝန်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကိုဆွေးနွေးခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့နစ်အ Ivanov တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းတိုမီတာ25 40 51နဲ့ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of